Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါရှင်။ဝါရှင်တန်မြို့တော် VOA American အတန်းကနေ2018ခုနှစ်ဧပြီလ2ရက်တနင်္လာနေ့နေ့ခင်းအစီအစဉ်ကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီထိလိုင်းဒိုမီတာ32.48တို့ကနေဓာတ်ရိုက်ထုတ်လင်းသွားမှာပါရှင်။ဒီမှာအင်ဂျင်နိုင်ပါ
မင်္ဂလာမနက်ခင်းပါခင်ဗျာဒီကနေ့မနက်ခင်းသတင်းတွေကိုဒေါက်ခင်မျိုးသက်နဲ့ကျွန်တော်ကြော်သိမ်းပြောပြမှာပါအိန္ဒိယဘက်ကကက်ရှမီးယားဒေသမှာစစ်သေးကြွနေနေတဲ့စစ်စင်ရေးတွင်လူ78ယောက်ထိဆုံးပါတယ်လာမယ့်မြန်မာနှစ်သစ်အတွက်တန်တိတန်အဖြစ်စုပေါင်းအင်အားကိုအလေးထားပြီးကြော်ဖြတ်ဖို့ချမှတ်ထားတယ်လို့ဒေါက်ဆန်းစုကြည်ကပြောပါတယ်တရုတ်အာဂါဒစကန်ဟာမြန်မာစံတော်ချိန်ဒီကနေ့မနက်ပိုင်းမှာကမ္ဘာမြေပေါ်ပြန်ကျလာမယ်လို့ခန့်မှန်းထားပါတယ်ဒီသတင်းတွေပါဝင်တခြားနိုင်ငံတကာထိပ်တန်းသတင်းတွေကိုလည်းသိရပါမယ်ခင်ဗျာ
ကောင်းပါပြီရှင်သတင်းအစီအစဉ်နောက်ပိုင်းမှာလည်းမနေ့ကဒေါက်ဆန်းစုကြည်ပြောခဲ့တဲ့မိကုံးအပေါ်တုံ့ပြန်သုံးသပ်ချက်တွေကိုတင်ဆက်ဖို့ရှိပါတယ
်။တပ်တာနှစ်ဦးရောနောက်တော့ပါတီကောင်းဆောင်ပူရောအပြောင်းလဲတွေမျိုးဖြစ်လာတော့အဲ့ဒီမှာအဲ့ဒါလို့မဟုတ်ဘူး
။ဒါကတော့မြမအရေးလေးလာသုံးသပ်သူတဦးက VOE ကိုပြောသွားတာပါ။ဒီလိုသုံးသပ်ချက်တွေနဲ့အတူထိုင်းနိုင်ငံပိုင်နက်ပင်လယ်မှာရိုဟင်ဂျာအမျိုးသမီးအမျိုးသားကလေးငယ်တွေပါဝင်တဲ့လူပေါင်း56ယောက်လိုက်ပါစီးနင်းလာတဲ့ဆက်လေတစီကိုထိုင်းအာဏာပိုင်တွေကဖမ်းဆီးလိုက်တဲ့အကြောင်းသတင်းပေးပို့ချက်ကိုလည်းနားဆင်ရဖို့ရှိပါတယ်။သတင်းအပတ်စဉ်ကဏ္ဍတွေကိုတင်ဆက်တဲ့အခါမှာတော့မြမဒီမိုကရေစီရေးရာဆွေးနွေးခန်းတခါမြမပြည်ကပေးစာများအစီအစဉ်ဥစီသူအောင်မြင့်ရဲ့မြမအရေးသုံးသပ်ချက်စာရာတွေကိုထုတ်လွှင့်မှုရှိပါတယ်။အခုတော့နိုင်ငံတကာနောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့ဒေါက်ခင်မျိုးသက်တို့ကကြောပြပါအောင်ရှင်
။အိန္ဒိယဘက်ကကက်ရှမီးယားဒေသမှာအိန္ဒိယတပ်ဖွဲ့တွေကစစ်သေးကြွနေနေရေးစစ်စီရေးတရတင်းလူနေကလုတာမှာတိကျဖြစ်စဉ်၃ခုအတွင်းလူ78ယောက်သေဆုံးပါတယ်တိုက်ပွဲတွေအတွင်းစစ်သေးကြွ17ယောက်စစ်သား3ဦးနဲ့အစသား4ဦးသေဆုံးတယ်လို့ပြည်နယ်ရဲတပ်ဖွဲ့ညွှန်ကြားရေးမှူးချုပ် SP Vaid ကပြောပါတယ်စစ်စီရေးအတွင်းသေဆုံးတဲ့စစ်သေးကြွတွေဟာ Party of Soldiers လို့ဆိုရမယ် Hizbul Mujahideen အဖွဲ့နဲ့ Army of the Righteous လို့ဆိုရမယ် Laskar-e-Taiba အဖွဲ့ဝင်တွေဖြစ်တယ်လို့လည်းဆိုပါတယ်အဲ့ဒီနှစ်ဖွဲ့စလုံးကိုဂျန်ဖက်ဝါရီအဖွဲ့တွေဖြစ်အိန္ဒိယနဲ့အမေရိကန်တို့ကတတ်မှတ်ထားတာပါလိုက်လံရှာဖွေတဲ့စစ်စင်ရေးတွင်စစ်သေးကြွတဦးကရဲတပ်ဖွဲ့စီမှာလက်နက်ချခဲ့တယ်လို့ရဲညွန့်ချုပ်ဗိုက်က VOE ကိုပြောပါတယ်ဒီစစ်စင်ရေးကိုမကြသေးခင်သတင်းပတ်တွေအတွင်းအအောင်မြင်ဆုံးစစ်စင်ရေးဖြစ်ဗိုက်ကတတ်မှတ်ပြောဆိုပါတယ်ကက်ရှမီးယားဒေသရဲ့အဓိကမြို့ဆရီနဂါတောင်ဘက်မှာဖြစ်တဲ့တိုက်ပွဲတွေအတွင်းအိန္ဒိယစစ်သားတွေနဲ့စစ်သေးကြွတွေတည်ဆုံတာပါကက်ရှမီးယားဒေသကိုအိန္ဒိယနဲ့ပါကစ္စတန်တို့ခွဲပြီးအုပ်ချုပ်နေပြီးနဲ့ဒေသတစ်ခုလုံးကိုပိုင်တယ်လို့နိုင်ငံစလုံးကပြောထားတာပါကက်ရှမီးယားဒေသတစ်ခုလုံးကိုရဖို့အိန္ဒိယနဲ့စစ်သုံးချိန်တိုက်ခဲ့တဲ့ပါကစ္စတန်ကဒီစစ်စင်ရေးဟာအစဉ်ချိန်မဲ့လူသားပွဲအဖြစ်ပြစ်တင်ရှုတ်ချလိုက်ပြီးတေဆုံးသူတွေဟာအပြစ်မဲ့သူတွေဖြစ်တယ်လို့ပြောပါတယ်။နျူကလ িয়ার နဲ့ပိုင်ဆိုင်တဲ့အိန္ဒိယနဲ့ပါကစ္စတန်တို့ဟာ1949ခုနှစ်မှာဗြိတိသျှလက်ထက်ကနေလွတ်လပ်ရခြင်းကလေးကစပြီးကက်ရှမီးယားဒေသကိုပိုင်ခြားအုပ်ချုပ်လာတာဖြစ်ပါတယ်
။ဆိုမာလီယာတောင်ပိုင်းကလိုဝါရှာဗလီဒေသမှာရှိတဲ့စစ်တပ်စခန်း၅ခုကိုအယ်ရှာဘပ်စစ်သွေးကြွတွေတချိန်လေးဝင်ရောက်တိုက်ခိုက်ခဲ့တဲ့အတွက်စစ်သွေးကြွ၁၂ဦးနဲ့အရသား၁ဦးသေဆုံးရတယ်လို့မျက်မြင်တွေ့သူတွေနဲ့ဆိုမာလီယာအရာရှိတွေကပြောပါတယ်။မိုဂါဒီရှုတောင်ဘက်ကီလိုမီတာ130အကွာဘူလာမာရာဒေသမှာရှိတဲ့အာဖရိကတပ်မကရဲ့အမီဆောင်တပ်စခန်းကိုတနင်္ဂနွေနေ့ကပောက်ကွေးပစ္စည်းအပြည့်တင်လာတဲ့အသေခံကား၂စီးနဲ့လာရောက်ဖောက်ခွဲခဲ့တယ်လို့ဆိုမာလီယာအရာရှိတွေကပြောပါတယ်။ခဏကြာမှဂိုဝါလင်းရွာနာကအမီဆောင်အခြေတပ်အခြေစိုက်တပ်စခန်းနားမှာဘုံးပြစ်တင်ထားတဲ့ဘတ်ကာအသေးသဆန်းအနားကပ်လာပြီးဖောက်ခွဲတာပါတတိယမြောက်တိုက်ခိုက်မှုကတော့ El Shabab စစ်သွေးကြွတွေဟာဘာရဝီမှာအခြေစိုက်တဲ့အမီဆမ်အခြေတပ်တပ်စခန်းမှာလုခဲ့တာဖြစ်ပြီးအဲ့ဒီမှာတော့မော်တာတွေနဲ့ပစ်ခတ်ပါတယ်သူတို့ဟာကွန်ဝီလီနဲ့မာရှယ်လီကဆူမာလီယာအစိုးရတပ်စခန်းနှစ်ခုရှိရာနေရာကိုခြေရင်လာရောက်ပြီးလက်တိုက်ခိုက်ခဲ့ကြပါတယ်ဘုံလုံးမာရာဒေတာမှာဖြစ်ပေါ်တဲ့တိုက်ခိုက်မှုတွေအတွင်းဒီစစ်သွေးကြွ10ဦးသေဆုံးခဲ့တာဖြစ်ပြီးအဲ့ဒီဒေတာမှာပဲပောက်ကွဲမှုတွေကြောင့်တယ်လီဖုန်းဆက်သွယ်ရေးကုမ္ပဏီကဝန်ထမ်း2ဦးသေဆုံးခဲ့ရတယ်လို့နောက်အရသား9ဦးလည်းထဏ်ရာရပါတယ်
။အစ္စရေးတပ်ဖွဲ့တွေတိုက်ခတ်လို့တောက်ကြံလေးကသေဆုံးသွားတဲ့ပါလက်စတိုင်း15ယောက်ထဲမှာ10ယောက်ဟာနေဆက်ဖြတ်ပြီးခိုးဝင်မှုကြိုးစားခဲ့တဲ့အကြမ်းဖက်ဝါဒီတွေဖြစ်မှတ်တမ်းဝင်ထားသူတွေဖြစ်တယ်လို့အစ္စရေးကပြောပါတယ်။ကာဇာကန်တော်တခြားတောက်ကြံလေးကစူပူအောင်ကြောင်းမှုနဲ့ရေဝင်းစက္ကအခြေအနေဟာ2014ခုနှစ်ကလေးကဆိုရင်အစ္စရေးနဲ့ပါလက်စတိုင်းတွေကြားလူအသေးတော့အများဆုံးနေဖြစ်ပါတယ်။ဒီဖြစ်အပြင်လူပေါင်း1400ကျော်လည်းဒဏ်ရာသွားပါတယ်။ဆန္ဒပြသူတွေကတချို့ကနေဆက်ခြံစည်းရိုးကိုဖျက်ဆီးဖို့ကြိုးစားပြီးကြောက်ခဲတွေမိလောင်ပုံးတွေနဲ့ပစ်ပေါက်တဲ့အချိန်ကြာမှသာစစ်သားတွေကပစ်ခတ်ခဲ့တာဖြစ်တယ်လို့အစ္စရေးစစ်ဘက်ကပြောပါတယ်။ဒဏ်ရာရတဲ့ပါလက်စတိုင်းများပြားကတော့သူတို့ဟာစစ်သွေးကြွတွေနဲ့မဆိုင်ဘူးလို့ပြောပါတယ်။တချို့ကဆိုရင်နေဆက်ခြံစည်းရိုးနားမှာရပ်နေတာနဲ့ပဲသူတို့တနက်နဲ့ပစ်ခတ်ရတာလို့ပြောကြပါတယ်။
ကလေးပေါ်တွေကအမေရိကန်နိုင်ငံနဲ့တရားဝင်လာရောက်သူတွေရဲ့မိဘတွေနဲ့လိုက်ပါလာတဲ့တာသမီတွေအတွက်ခန်းစား권ဆိုင်ရာအစီအစဉ်ဖြစ်တဲ့ဒါကာအစီအစဉ်မှာအကျုံးဝင်သူတွေနဲ့ပတ်သက်ပြီးဘာသဘောတူညီချက်မှရှိမှာမဟုတ်ဘူးလို့ကြုံဝါရင်လူဝင်မှုကြီးကြပ်ရေးဆိုင်ရာတင်းကျပ်တဲ့ဥပဒေတွေထုတ်ပြန်ဖို့အတွက်အမေရိကန်သမ္မတဒေါ်နယ်ထရမ့်ကတောင်းဆိုလိုက်ပါတယ်။နယ်စပ်လုံခြုံရေးအရာရှိတွေဟာနယ်စပ်ဒေသမှာသူတို့လုပ်ရမယ့်အလုပ်ကိုကောင်းကောင်းလုပ်ခွင့်မရကြောင်းနဲ့ဒါဟာဖမ်းလိုက်ပြန်လွှတ်ပေးလိုက်လို့ရှိတဲ့ဒီမိုကရက်တီရဲ့မိုင်းမဲတဲ့ဥပဒေကြောင့်ဖြစ်ရတယ်လို့သမ္မတထရမ့်ကတင်းနင်းတွင်နေသူ့ Twitter မှာရေးပါတယ်။အမေရိကန်နိုင်ငံတဲ့ကို Caravans ကအုပ်စုလိုက်ဝန်လာနေကြကြောင်းနဲ့အနေအပိုများလာတယ်လို့ဆိုပါတယ်။တင်းကျပ်တဲ့ဥပဒေတွေထွက်ပေါ်လာဖို့အခုခါမှာ Republican တွေအနေနဲ့အဆုံးစွန်နီးလန်းကိုရွေးချယ်ရမှာဖြစ်ပြီးဒါကာအစီအစဉ်အတွက်နောက်ထပ်ညှိနှိုင်းမှုဘာမှမလုပ်ဖို့ရေးပါတယ်။ဒီလိုတစ်ချိန်လုံးဝင်လာနေတဲ့သူတွေဟာဒါကာအစီအစဉ်ပေါ်အခွင့်ကောင်းယူဖို့ကြိုးစားတယ်လို့ဆိုပါတယ်။တနင်္လာနေ့အစောပိုင်းက Fox သတင်းဌာနက Caravan ကို American နိုင်ငံနဲ့တရားဝင်လာရောက်သူတွေအဖြစ်တင်စားတုံ့ဆဲပါတယ်။ဒါကာအစီအစဉ်ကို Obama အစိုးရလက်ထက်ကပြတ်ထန်းခဲ့တာဖြစ်ပြီးဒီအစီအစဉ်က American နိုင်ငံနဲ့တရားဝင်လာရောက်သူတွေနဲ့ကလေးဘွားတွေကတဘာတွေလိုက်ပါလာသူတွေ American နိုင်ငံနဲ့နေထိုင်ပြီးတင်ဝင်ပညာသင်ကြား권ရှိတယ်လို့အလုပ်လုပ်ခွင့်လည်းရှိပါတယ်။
VOA American တံမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေပြီးတော့9နာရီထိတိုင်းဒိုမီတာ32 kHz 9335တိုင်းဖိုမီတာ40 kHz 9689တိုင်းဒိုမီတာ48 kHz 6153နဲ့ဒုတိယနာရီဘက်မှာတိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်။မနက်7နာရီကနေ9နာရီထိပြန်လည်ထုတ်လွှင့်ချက်ကိုတော့ပိုင်းလိုမီတာ20 25 32တို့ကနေဖမ်းယူနိုင်ပါသေးတယ
်။ဒီကနေ့တင်လာနေတဲ့ပတ်သက်တဲ့များကိုဓာတ်ရိုက်ထုတ်လွှင့်နေပါတယ်။အကြံဉာဏ်ကြောင့်တော့မဲ့မြန်မာတက္ကသိုလ်1380ခုနှစ်အတွက်အစိုးရအနေနဲ့စုပေါင်းအင်အားကိုလေးထားပြီးနိုင်ငံရဲ့စိန်ခေါ်မှုကြီးတွေကိုကျော်ဖြတ်ဖို့တနိဋ္ဌာန်ချလိုက်တဲ့အကြောင်းနိုင်ငံတော်အတိုင်ငံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ကပြောပါတယ်။အစိုးရတက်တဲ့နှစ်ပြည့်နှစ်ပတ်လည်ဖြစ်ဧပြီလ1ရက်တနင်္ဂနွေနေ့ကရုပ်မြင့်တန်ကြားကနေတနင်္ဂနွေလုံးကိုပြောတဲ့မင်ခွန်းနဲ့မှာဒေါက်ဆန်းစုကြည်ကအဲ့လိုပြောသွားတာပါ။တိုင်းပြည်ဖွံ့ဖြိုးတိုးတက်ဖို့စသည်ရုန်းကန်လုံဆောင်နေရချိန်မှာပြည်တွင်းပြည်ပစိန်ခေါ်မှုမျိုးမျိုးနဲ့ရင်ဆိုင်နေရတယ်ဆိုတာကိုလည်းဒေါက်ဆန်းစုကြည်ကထည့်ပြောသွားပါတယ်။နိုင်ငံအတွက်အလူအဆုံဖြစ်တဲ့ငင်းကြေးကြီးနဲ့တည်ငြိမ်ရေးတိစောက်တာမှာစုပေါင်းအင်အားကအဓိကကြကြောင်းတိုင်းရင်းသားတွေကြားနှိစီလာများစွာဖြစ်လာတဲ့လက်နက်ကန်ပြပခါတွေငြင်းရင်စီဖို့အပြန်အလှန်နားလည်မှုအပြန်အလှန်လေးစားမှုကအခြေခံအုတ်မြစ်ဖြစ်ကြောင်းဒီအုတ်မြစ်ကိုစုပေါင်းရံနဲ့ခိုင်မာအောင်စောင့်တည်နိုင်ပါတယ်လို့ဒေါက်တာဆန်းစုကြည်ကပြောပြီးပြည်သူတွေအနေနဲ့အစိုးရရဲ့ငြိမ်းချမ်းရေးကြိုးပမ်းမှုတွေကိုပံ့ပိုးကူညီပေးဖို့တိုက်တွန်းသွားပါတယ်။ပြီးခဲ့တဲ့တရင်ဘက်ထဲမှာနိုင်ငံတော်သမ္မတဒေအဖြစ်ဦးဝင်းမြင့်ကိုရက်တူတူအတွင်တင်မြှောက်နိုင်ခဲ့တာကိုလည်းမြမဒီမိုကရေစီနိုင်ငံရေးရင်းကျက်တည်ငြိမ်လာမှုကိုရောင်ပြန်ဟပ်တဲ့ကိစ္စရပ်တစ်ခုအဖြစ်ဒေါက်တာဆန်းစုကြည်ကအထူးဖော်ပြပြောဆိုသွားပါတယ်
။တောင်တရုတ်ပင်လယ်ပြင်တွင်ပိုင်နဲ့ကျတနာငင်းပွားနေမှုဖြစ်ရှင်ရမှာတိခတ်မှုရှိကြဖို့ဗီယက်နမ်နဲ့တရုတ်နှစ်နိုင်ငံကသဘောတူကြပါတယ်။ဗီယက်နမ်နိုင်ငံဟနွိုင်းကိုရောက်နေတဲ့တရုတ်နိုင်ငံခြားရေးဝန်ကြီးဝန်ယင်နဲ့ဗီယက်နမ်နိုင်ငံခြားရေးဝန်ကြီးဖန်ဘင်မင်းတို့တွေ့ဆုံပြီးတနင်္ဂနွေနေ့ပူးတွဲသတင်းစာရှင်းလင်းပွဲမှာအခုလိုပြောတာပါ။ပိုင်နဲ့ကျတနာပူကြီးထွားအောင်မလုပ်ဘဲနှစ်နိုင်ငံပြည်လည်ဖြစ်ရှင်တင်တယ်လို့ဗီယက်နမ်နိုင်ငံခြားရေးဝန်ကြီးကပြောခဲ့တယ်လို့တရုတ်နိုင်ငံခြားရေးဝန်ကြီးကလည်းရေးပိုင်နဲ့ကျတနာပြည်လည်ဖြစ်ရှင်ရနှစ်နိုင်ငံဆက်ဆံရေးတိုးတက်စေဖို့အတွက်တိတ်အရေးကြီးတယ်လို့ပြောပါတယ်။တောင်တရုတ်ပင်လယ်ပြင်တွင်ပိုင်နဲ့အငင်းပွားမှုကိုဖြစ်ရှင်ရမှာနိုင်ငံတကာဥပဒေရတနင်္ဂနွေတင်ဝင်ရပိုင်ခွင့်နဲ့အချိုးစည်းပွားကိုနောက်တနင်္ဂနွေကလေးစားပြီးအငင်းပွားမှုပိုဆွအောင်ပိုလျှော့အောင်လုပ်ဖဲထိတ်တဲရင်ဆိုင်မှုတွေမဖြစ်အောင်ထိန်းချုပ်ဖို့အတွက်ဗီယက်နမ်နဲ့တရုတ်ခေါင်းဆောင်တွေသဘောတူထားတဲ့အငင်းပွားမှုဖြစ်ရှင်းဆိုင်အခြေခံချက်တွေကိုအပြန်အလှန်လိုက်နာကျင့်သုံးမှုပန်ကြားခဲ့တယ်လို့ဗီယက်နမ်နိုင်ငံခြားရေးဝန်ကြီးကပြောပါတယ်။တရုတ်နိုင်ငံခြားရေးဝန်ကြီးကလည်းနှစ်နိုင်ငံဆက်ဆံရေးကောင်းမွန်ပြီးတည်ငြိမ်တိုးတက်မှုရှိအောင်ထိန်းထားရေးဟာတောင်တရုတ်ပင်လယ်ပြင်တွင်ပိုင်နဲ့ပြဿနာအဖြစ်ရှာမှအရေးကြီးတဲ့ခဏကပါနေတာကိုနှစ်ဖက်သဘောတူတယ်လို့ဆိုပါတယ်။အချိန်နည်းပိုဆိုးစီမဲ့တစ်ဖက်သက်လှုပ်ဆောင်မှုမျိုးတွေရှောင်မှုဆွေးနွေးမှုနဲ့ဖြေရှားဖို့သဘောတူခဲ့ကြတယ်လို့ပင်လယ်ပြင်ပြဿနာဆိုင်ရာမှာနှစ်နိုင်ငံခိုင်ခိုင်မာမာပူးပေါင်းဆောင်ရွက်တယ်လို့ပြောကြခဲ့တာပါ
။တရုတ်နိုင်ငံကလွှတ်တင်ထားတဲ့ Tiangong 1 အာကာသစခန်းဟာကမ္ဘာမြေဆီကိုဦးတည်လာနေပြီးဧပြီလ1ရက်အမေရိကန်အရှေ့ပိုင်းဒေသစံတော်ချိန်ည8:10မိနစ်မြန်မာစံတော်ချိန်ဧပြီလ2ရက်တနင်္လာနေ့မနေ့6:40ပြောရမယ်ဆိုကျွန်တော်တို့အခုအတန်လွှင့်နေတဲ့အချိန်ပိုင်းလောက်တွင်ကမ္ဘာလေတုတွေကိုပြန်ဝင်လာဖို့ရှိတယ်လို့ကယ်လီဖိုးနီးယားခြေဆိုင် Aerospace Corp ကနောက်ဆုံးထုတ်ပြန်တဲ့ခန့်မှန်းချက်မှာပြောထားပါတယ်။အဲ့ဒီကစိုးရင်2နာရီခွဲနောက်ကျရင်2နာရီခွဲဖြစ်မယ်လို့လည်းဆိုပါတယ်။အခုချိန်ထိတော့အာဂါသစခန်းကမ္ဘာလေတုတွေပြန်ဝင်လာပြီဆိုတဲ့သတင်းမထွက်လာသေးပါဘူး။ရှစ်တန်ခွဲလေ့ကျင့်ရှိပြီးတောင်းကျူပို့ဗစကားရွယ်လောက်ရှိတဲ့အာဂါသစခန်းရဲ့အစီပိုင်းအများစုဟာကမ္ဘာလေတုနဲ့ထိတဲ့အချိန်မှာလောင်ကျွမ်းသွားမယ်လို့ခန့်မှန်းထားပါတယ်။ဒီချက်ကမြေပြင်မှာရှိတဲ့လူတွေအတွက်အနည်းငယ်အန္တရာယ်ရှိနိုင်တယ်လို့သိပ္ပံပညာရှင်တွေကပြောပါတယ်။အာဂါသစခန်းပြန်ကျလာနိုင်ခြင်းအများဆုံးရှိတဲ့နေရာကတော့ကမ္ဘာသမုဒ္ဒရာလည်းဖြစ်ပါတယ်။ဒါကြောင့်မီးမလောင်မဲကျန်တဲ့အာဂါသစခန်းစိတ်ပိုင်းတွေဟာသမုဒ္ဒရာကျမ်းမြင့်တွေကိုရောက်တော့ဖွယ်ရှိပါတယ်။ အဂဒါစကပြန်ကြလာနိုင်ရှိတယ်လို့ခန့်မှန်းထားတဲ့နေရာရဲ့43ဒီဂရီမြောက်နဲ့43ဒီဂရီတောင်ကြားထဲမှာအမေရိကန်ဒေသအများအပြားအာဖရိကဥရောပတောင်ပိုင်းအော်စတြေးလျနဲ့တောင်အမေရိကနိုင်ငံတွေရှိနေတာပါအဲ့ဒီထဲမှာပါတာကတော့ရုရှားကနေဒါနဲ့ဥရောပမြောက်ပိုင်းတို့ဖြစ်ပါတယ်
တနင်္လာနေ့ကတင်ရမှာချက်ချက်ပပတင်ပါခဲ့တဲ့ K-pop လို့ခေါ်တဲ့တောင်ကိုရီးယားပေါ့အစိုးရလေးတွေရဲ့ပွဲကိုမြောက်ကိုရီးယားခေါင်းဆောင် Kim Jong-un နဲ့သူစနီးတို့တောရောက်တည်ရှိခဲ့ကြပါတယ်။နှစ်နိုင်ကြာဖြောပြပွဲတည်ရှိပြီးတဲ့နောက်မှာ Kim ဟာဖြောပြရစ်စင်နောက်မှာတောင်ကိုရီးယားအစိုးရလေးတွေကိုတွေ့ဆုံပြီးသူတို့နဲ့ဓာတ်ပုံတွေ့ရိုက်ပါတယ်။ဒါဟာ10နှစ်ကျော်ကာလအတွင်းပထမဆုံးချိန်တောင်ကိုရီးယားဂီတပညာရှင်တွေမြောက်ကိုရီးယားကိုတောရောက်ဖြောပြတာပါ။ကိုရီးယားနှစ်နိုင်ငံခေါင်းဆောင်တွေကြားတမိုင်းဝင်တွေ့ဆုံပဲမဟုတ်ခင်ဆက်ဆံရေးကောင်းမွန်လာချိန်မှာတောရောက်တာဖြစ်ပါတယ်။နာမည်ကျော်တောင်ကိုရီးယားပေါ့ဆိုရမာလေးရဲ့ Red Velvet အဖွဲ့အပါဝင်တောင်ကိုရီးယားအနုပညာရှင်အဖွဲ့ဟာတနင်္လာနေ့မှာမြောက်ကိုရီးယားမြို့တော်ပျုံယန်းကိုလေးရင်နဲ့လာတာပါတနင်္လာနေ့မှာတပွဲအင်ကာနေ့မှာတပွဲဖြောပြမှာဖြစ်ပါတယ
်ကိုချောသိန်းနဲ့ဒေါခင်မျိုးတက်တို့ကသတင်းတွေကိုပြောပြပါတာပါတနင်္လာနေ့နေ့နဲ့ခင် VOE မြန်မာပိုင်းစီစဉ်တွေကိုဆက်လက်တင်ဆက်နေပါတယ်ရိုဟင်ဂျာအမျိုးသမီးနဲ့ကလေးငယ်တွေလိုက်ပါလာတဲ့ဆက်လေတစည်းကိုမနေ့ကထိုင်းနိုင်ငံပိုင်နဲ့ပင်လယ်ဘက်မှာထိုင်းအာဏာပိုင်တွေကဖမ်းဆီးခဲ့ပါတယ်။ကျမတို့ရဲ့ VOA မြန်မာပိုင်းထိုင်းချေဆိုင်သတင်းတောက်မအေးမာကဒီကြောင်းနဲ့ပတ်သက်ပြီးသတင်းပေးပို့ထားပါတယ်ရှင
်။ထိုင်းနိုင်ငံတောင်ပိုင်းဂရာပီပင်လယ်ထဲကပင်လယ်ပြင်မှာဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကနေလာတဲ့သူတို့အခေါ်ရိုဟင်ဂျာ56ယောက်ကိုထိုင်းအနာပိုင်တွေကအေဘီလာတရနေ့ကဖမ်းဆီးမိခဲ့တာပါသူတို့တွေဟာနှိစီးပြေးလာတဲ့ဒုက္ခတွေဖြစ်ကြပြီးအမျိုးသမီးနဲ့ကလေးငယ်တွေလည်းပါဝင်ပါတယ်ပင်လယ်ပြင်မှာမှုန်တိုင်းတက်ခတ်တာကြောင့်ထိုင်းဘက်ချမ်းကကမ်းကိုကတ်ရင်းနဲ့သူတို့ကိုထိုင်းအနာပိုင်တွေကဖမ်းဆီးခဲ့တာဖြစ်ပါတယ်သူတို့တွေဟာရခိုင်ပြည်နယ်ကဒုက္ခတွေဖြစ်ပြီးလက်ရှိမှာတော့ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကနေထပ်ပြေးလာတဲ့ဒုက္ခတွေဖြစ်တယ်ဆိုပြီးထိုင်းနိုင်ငံရောက်ရိုဟင်ဂျာအစည်းအရုံးရဲ့ဥက္ကဋ္ဌဦးမောင်ကျော်နုကပြောပါတယ်
ခုလာကဘင်္ဂလားဒေ့ရှ်အကင်းကပါအားလုံးမင်္ဂလာပါနားစီချောင်းလို့ပါတယ
်ဒီဆက်လီဟာမလေးရှားနိုင်ငံကိုခုံပေါင်းနေရင်ပင်လယ်တွင်းမှာဖြစ်ပေါ်နေတဲ့မှုန်တိုင်းကြောင့်ဆက်မသွားနိုင်ပဲထိုင်းရေပိုင်နက်ကိုကတ်လာတာလို့လည်းထိုင်းဘက်ကဆိုပါတယ်ဂရာပီအုတ်ချုပ်ရေးမှူးကီတီဘော်ဒီပရာဘီတာကတော့ဖြည့်စီပြေးလာသူတွေဟာမြန်မာနိုင်ငံရခိုင်ဒေသမှာငယ်ငယ်ရှင်းလင်းကာလအတွင်းအင်းနီနာချင်းဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးလာကြတဲ့ရိုဟင်ဂျာတွေဖြစ်တယ်လို့ပြောဆိုသွားပါတယ်။သူတို့တွေဟာလက်ရှိမှာတော့ဘယ်ကိုသွားမလဲဆိုတာအတိအကျမသိရသေးကြောင်းဒါပေမဲ့သူတို့တွေကိုတော့ထိုင်းနိုင်ငံကအဝင်မခံပဲဆက်သွားခွင့်ပေးလိုက်မယ်လို့လည်းပြောဆိုသွားပါတယ်ရှင
်။ထိုင်းချေဆိုင် VOA မြန်မာပိုင်းသတင်းတောက်မအေးမှာပါရှင်။မနေ့ကဒီမနေ့တနင်္လာနေ့ကဒေါက်ဆန်းစုကြည်ပြောကြားတဲ့မိန့်ခွန်းမှာအရေးကြီးတဲ့မူဝါဒဘိုင်းဆိုင်ရာကိုထည့်သွင်းပြောကြားတာမျိုးမရှိခဲ့ဘူးလို့ဝေဖန်မှုတွေရှိနေပေမဲ့တိုင်းပြည်ရဲ့လက်တွေ့အခြေအနေနဲ့အတူအစိုးရရဲ့ရည်မှန်းချက်တွေကိုချပြနိုင်တဲ့အားတက်စရာမိန့်ခွန်းဖြစ်ရှုမြင်သုံးသပ်သူတွေလည်းရှိနေပါတယ်။အပြည့်စုံကိုဆက်ပြီးနားဆင်ပါရှင်။ဧပြီလ3ရက်နေ့ကနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ပြောကြားတဲ့နိုင်ငံတော်အစိုးရတာဝန်ထမ်းဆောင်မှုနှစ်နှစ်ပြည့်ရုပ်တံမိကုံးမှာအရေးကြီးဆုံးတင်ပြခြင်းတဲ့အချက်ဖြစ်သမရသည့်တင်မြောက်နိုင်ခဲ့တဲ့ကိစ္စနဲ့နိုင်ငံရေးအရာမျိုးဆက်သစ်တွေကိုလက်ဆင့်ကမ်းနိုင်တဲ့အရာလက်အဖြစ်ဒေါက်ဆန်းစုကြည်ကပြောဆိုသွားတာပ
ါယခုကျမတို့ဒီမိုကရေစီလှုပ်ရှားမှုအတွင်းကပေါ်ပေါက်လာတဲ့နိုင်ငံတာဝန်များကိုသီလသမာဓိပညာနဲ့ထမ်းဆောင်နိုင်မဲ့နိုင်ငံတော်သမရတအူးကိုဒုတိယမျိုးဆက်လို့ခေါ်ဆိုရမယ်လူများအတွင်းမှခန့်အပ်နိုင်ခြင်းမှာမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကိုတည်ထောင်ခဲ့တဲ့ခေါင်းဆောင်များသာမကဒီမိုကရေစီလှုပ်ရှားမှုမှာပါဝင်ခဲ့တဲ့ပထမမျိုးဆက်များအားလုံးရဲ့ဂုဏ်ရောင်ပဲဖြစ်ပါတယ်
။အရသာထိပ်ပိုင်းခေါင်းဆောင်ဖြစ်သူ့နေရာကိုဆက်ခံနိုင်မဲ့လူငယ်မျိုးဆက်တွေကိုဒေါက်ဆန်းစုချီအနေနဲ့လက်ဆင့်ကမ်းနိုင်မှုမရှိဘူးလို့ဝေဖန်မှုတွေထွက်နေချိန်သူ့ရဲ့မိကုံးမှာသမရသည့်ဦးဝင်းမြင့်ကိုဒီမိုကရေစီလှုပ်ရှားမှုရဲ့ဒုတိယမျိုးဆက်လို့ဒေါက်ဆန်းစုကြည်ကတတ်မှတ်ပြောဆိုသွားတာပါဒီပေါ်မှာအမေရိကန်ပြည်ထောင်စုခြေဆိုင်မြမအရေးလေးလာသုံးသက်သူဒေါက်တာတင့်ဆွေရဲ့အမြင်ကတော့
ဟိုကျွန်တော်တို့အရင်ကတော့လှုပ်ရှားမှုကာလနှစ်ပေါင်း20ကျော်အတွင်းမှာနိုင်ငံတကာက NLD မှာဒေါက်အောင်ဆန်းစုကြည်လွှဲရင်လူမရှိတော့ဘူးလို့ဟိုပြောဆိုခဲ့ကြတာကြားပြီနော်အဲ့ဒီနောက်မှာဖြစ်ဆိုရင်တပ်တာနှစ်ဦးရောနောက်တော့ပါတီကောင်းဆောင်ပူရောအပြောင်းလဲတွေမျိုးမျိုးဖြစ်လာတော့အဲ့ဒီမှာအဲ့ဒါလို့မဟုတ်ဘူးဟလာမျိုးဆက်တွေဆက်ဆက်မပြတ်မှုပြီးတော့တန်တဲ့ခေါင်းဆောင်တွေကိုနေရာပေးရွေးချယ်နိုင်တယ်ဆိုတာကိုဟိုတည်တည်ပြတယ်လို့ကျွန်တော်ကမြင်နေခင်ဗျ
တခါနှစ်ပေါင်း50ကျော်အုပ်ချုပ်ခဲ့တဲ့ဆရာနာရှင်စနစ်ရဲ့အမွေအစိုးတွေကိုဖယ်ရှားကျော်လွှားဖို့ဂျိုးပန်းနေတဲ့ NLD ရပ်သားအစိုးရမှာရင်ဆိုင်နေရတဲ့အခက်အခဲတွေရှိနေပြီးဒီစိန်ခေါ်မှုတွေကိုစူပေါင်းအင်အားနဲ့ကြော်ဖြတ်သွားမယ်လို့ဒေါ်ဆန်းစုကြည်ကပြောကြားခဲ့ပါတယ်။NLD ဆိုရအနေနဲ့လက်တွေ့မှာစူပေါင်းအင်အားဖြစ်လာအောင်စည်းရုံးနိုင်မယ်အခြေအနေရှိပါသလားဆိုတဲ့မေးခွန
ตั้งยินดาอาลุงที่สู้บังบีโร่ที่หากูช่วยหนุ่ยแต่งเป็นบีโร่แต่เกเรเฟกโรปีทางสู้ที่ทางไหนปุ๊บเดี๋ยวมีอาตามุลุลลามุตั้งมีเนี่ยคุณยี่ยามุเอานักกูช่วยหนุ่ยบีโร่มาพิชานัยเดสโลชีที่จันโรมยามันเองอาฮะอีชันตายาเรนเองอาพิลานัยเดลูจันโรมยามาเลย
ยังคันที่เนี่ยจะได้มาสุดท้ายกันเป็นมุจ้าดวงสันสุจิสุยานีเนี่ยแค่ดูนี่จริงยงยันตั้งใจจะเส้นเปลี่ยวจ่าเรตุยเมกอมาโรกบ้าก็อายุสั้นนี่เลยยังคันที่เนี่ยมาดามก้าแต่นายกันลงลงจงอีเจนสวาพันยูตุเจนายบุสุปังอีอันเนี่ยจูซาจับบุปีดูกูไต่ตรงเกิดลูนายกันก็อัตยังวันยี่อายุสั้นมุเนี่ยมีนุกุเล่ลีทับบุดวงสันสุจิก้าเปลี่ยวจ่าเกวาร์เรชิ ก็สั่งไปแล้วยี่มาเยียช่วยหน่วยงานสิ่งกูจะสมาบ้างยี่มาในงานมาในงานก็เสียมีปกติการจ้างหน่วยหาคงจะเสียเงียบยาเรื่อยเช่นการดูแลสารีแม้แต่ยาวนายเนี่ยเช่นนี้มาตัวเรื่อยเปล่าหิตาสัตย์จ้างหน่วยพูนไปทัดลุ่ดเบี้ยปัญญาเย่ฟังดีเชิงอารมณ์เอริลูกจ้างพูนทับบีโร่ปัญญาเป๋วีนี่ละบ้างจมารุเย่บีโอเอ็มยี่มาไปวันดอตาก็จะเวลางานดีบีโร่
เอรีฟาวเดชั่นกูต่อยาวไปแล้วมีเนี่ยมีอ่ะซูซี่ติดยาทวารเลยใช่ไหมมาในงานมาเมียในเด็กในงานก็เสียมีปัญญาอิสต์ในเด็กแต่จริงจังกูอยากไม่สุดเลยสามปุ่นเนี่ยพี่นี่รู้อะไรเชื่ออยากมาในงานมาลาพุ่นจ่าเลยในงานก็สัตย์จริงจังดียังงูเนี่ยจะชามอยู่จีดีมาอันนี้อาบยาชินเลยเดี๋ยวจะชามอยู่ได้เนี่ยได้มาเลย มูลานั้นเนี่ยแต่ดันที่สัตย์วันนี้พูดไปสู้อาจารย์ในการลงมาเป็นในเนี่ยจังได้ยังรู้อะไรเด็กพี่จีเป็นในจังหวะเนี่ยในการก็ลาพุ่นยาเรจ้าหนี้ฮะตามมาเอาเชื้อรุ่นซาร์เรมาตั้งในเนี่ยงูจีประมาณนับปีอะไรเจ้าหนี้พี่บาร์เรแต่พอมาปีเรื่องอ่ะพูดเนี่ยปกติก็เจ้าหนี้เนี่ยในส่วนอ่ะสัตย์วันนี้ข้าจีงูฮาเลยต่อยงูงูเก่าเนี่ยมีด้าจูเรตัวแค่ชี้เส้นในเนี่ยประมาณนับมีพี่บาร์เรอันนี้เราปกติก็เจ้าที่ที่มาตั้งในยาเรเสียน ဘေးပညာရေးဖောင်ဒေးရှင်းဟာအခြေခံပညာစာမှုဝဲအောင်ပြည်သူတွေကိုရွေးချယ်ပြီး Community Leadership and Social Studies ဆိုတဲ့ခေါင်းစဉ်နဲ့မိမိတို့အရာဒေသမှာရှိတဲ့လူမှုအတိုင်းဝိုင်းဖွံ့ဖြိုးတိုးတက်ရေးလှုပ်ဆောင်မှုတွေမှာဥဆောင်နိုင်တဲ့သူတွေဖြစ်လာရေးမတူကွဲပြားခြားနားတဲ့လူမျိုးစုတွေအကြားလက်တွဲဆောင်ရွက်နိုင်ရေးအတွက်ရည်ရွယ်တဲ့လူမှုရေးသိပ္ပံဘာသာရပ်တွေကိုမျိုးဆက်သစ်လူငယ်တွေကိုသင်ကြားပို့ချပေးနေတဲ့အခမဲ့ပညာရေးဌာနတစ်ခုဖြစ်ပါတယ်။တပည့်ပညာရေးဖောင်ဒေးရှင်းစတင်ပေါ်ပေါက်လာပုံအကြောင်းကိုတော့လက်ရှိတပည့်ပညာရေးဖောင်ဒေးရှင်းရဲ့အမှုဆောင်ဒါရိုက်တာစောမျိုးမင်းသူကအခုလိုရှင်းပြပါတယ်
။ဒီတပည့်ပညာရေးဖောင်ဒေးရှင်းကိုတည်ထောင်တာကတော့နှစ်ပေါင်း20လောက်ရှိခဲ့ပြီ။ဒီပထမရတဲ့ရည်ရွယ်ချက်ကတော့အခုတည်းကမပြောင်းသေးဘူးပေါ့နော်အဲ့ဒါကတော့ဘာလဲဆိုတော့မြန်မာနိုင်ငံရဲ့ပြည်ပြင်ပြောင်းလဲရေးမှာပညာရေးကဏ္ဍနေပြီးတော့တခန့်တခန့်နာပေါ့နော်ပညာရေးကဏ္ဍတခန့်တခန့်နာနေနဲ့ပါဝင်နိုင်ပြီးတော့မြန်မာနိုင်ငံသားတွေကိုဒီလိုအသိပညာအတတ်ပညာဖွံ့ဖြိုးတိုးတက်ဖို့လမ်းကြောင်းတွေတည်ထွင်ဖန်တီးပေးနိုင်ဖို့အတွက်ပြီးတော့တခြားကျောင်းတွေတခြားပညာသင်အခွင့်အလမ်းတွေရရှိဖို့အတွက်ကိုပါဒီပညာရေးဖောင်ဒေးရှင်းကတစ်ဆင့်လှုပ်ပေးဖို့ဆိုပြီးတော့စခဲ့ကြတာပဲ
တပည့်ပညာရေးဖောင်ဒေးရှင်းမှာတင်ကြား권ရဖို့နှစ်စဉ်လာလျှောက်ကြတဲ့ကျောင်းသားဥယေ300ကျော်တဲ့ကလက်ခံမဲ့ကျောင်းသား60ကိုအကြီးအချင်းစစ်စာမေးပွဲတွေဖြေဆိုခန်းပြီးတဲ့နောက်ဒီချိန်မှာအယောက်20နှုန်းနဲ့တစ်နှစ်မှာ3ချိန်ခွဲပြီးလက်ခံနေတာပါရွေးချယ်ခံရတဲ့ကျောင်းသူကျောင်းသားအများစုဟာမြန်မာနိုင်ငံအနှံ့ပြားဝေးလံခေါင်ပြားတဲ့ဒေသတွေကဖြစ်ပြီးမြန်မာလူမျိုးတွေပါဝင်ပေမဲ့လည်းတိုင်းသားလူမျိုးစုတွေကများတယ်လို့ဆိုပါတယ်လျှောက်ထားလိုတဲ့ကျောင်းသားတွေဟာအနည်းဆုံးအသက်18နှစ်ပြည့်ပြီးသူဖြစ်ရမယ့်အပြင်မိမိရဲ့ရောက်ရွာဒေသဖွံ့ဖြိုးတိုးတက်ရေးအတွက်လောက်ကိုင်းလိုတဲ့ဥဆောင်လိုတဲ့အခြေခံစိတ်ထားရှိဖို့လိုအပ်တယ်လို့တာဝန်ရှိသူတွေကပြောပါတယ်ပညာသင်ကြား권ရတဲ့အနေနဲ့အရရကကျောင်းသားတွေအနေနဲ့ရန်ကုန်မြို့ကတပည့်ပညာရေးဖောင်ဒေးရှင်းအနီးမှာစီစဉ်ပေးထားတဲ့အဆောင်တွေမှာပညာသင်ကြားတဲ့ကာလတစ်လျှောက်လုံးလာရောက်နေထိုင်ကြရပါတယ်ကျောင်းသားတွေအတွက်ပညာသင်ကြားစေအပါအဝင်နေထိုင်စားသောက်မှုအစုံကုန်ကျစရိတ်အကုန်လုံးကိုတပည့်ပညာရေးဖောင်ဒေးရှင်းကပဲအကုန်ကျခံတဲ့အပြင်ကျောင်းသားတွေတုံးဖို့လစဉ်ထောက်ပံ့ကြပါပေးတယ်လို့ Muzang Darita, Som Yumin Tuga, Jobare, Jangulo Kunjanzi, Nyabi, Dwala Yaka Niyama, Janare Okulu, Koyubi, Pinya Tinjabe, Uejeha, Through Dika Uzabe Tinjayare, Badayako, Letwe Quincy Lila Nambobin, Nanganda, Apte Seda, Mupwa Lana Yetu Chidelu, Som Yumin Tuga, Jobare.
Yangon Ketu Muji, Natru, the Through Le Pine, Through Yed Niaditale, Pit on Through Kanza, Lure, Kanza Zilure, as you are jealous here. Elo Kanza Zilure Niama, Yangon Muji, Through Yed Sapping, Gi the Cooketo, General, Senza Zin. Senza Bima, Yangon Muji, my Pinne, a Pit, Yangon Muji, my Chi, a Queen Yeribu, Through a Lila, Ya, you think you be Roma, at the Queen Yeri, Yanit, at the Pinayi, a Pine Wooly, General, Naku Poundabo, so Yangon. As the classroom, no? Young Muji, I throw starting and ghetto, Peter General Duma, young Duma Pere, General Yoma, General Jama Pere, starting and now starting and the Kubo. So, Sia Maris, the Annie, you're starting at the Annie, you know, through Lila and Book Queen, Shia, my Pitalu, young Muji, through a Kuya Pound, Jing Annie, you're Leve, and Lila thing, Quimbo General, Panti Pigeon.
The BPNI Foundation are starting anima, don't do that, the Union Anigo, English, Bada Zagat, and Jared, the Union Aniga, Lelo.
ตรุหาตรุเยตาปิสุราဖြစ်တယ်လို့ဆောမျိုးမင်းသူကပြောပါတယ်တင်ယုံညွန်းနိုင်ကိုလည်းចောင်းသားတွေရဲ့လိုအပ်ချက်အပေါ်အခြေခံပြီးရေးဆွဲထားတာဖြစ်ပါတယ်အဲ့လိုပြုစုတဲ့အခါမှာကျွန်တော်အခြေခံထားတာနှစ်ခုရှိတယ်တစ်တစ်ခုကတော့မြန်မာနိုင်ငံရဲ့အခြေအနေ context appropriate ပေါ့နော်မြန်မာနိုင်ငံရဲ့လူမှုအတိုင်းဝိုင်းရဲ့အခြေအနေနဲ့စာဟာကြော်ညီတဲ့ဟိုစာ content
တူရောဆီလျော်မှုရှိအောင်စဉ်းစားတွေးခေါ်တက်အောင်ပြီးတော့တင်ကြားတဲ့အခါမှာလည်းကျောင်းသားတွေရဲ့လိုအပ်ချက်ကျောင်းသားတွေရဲ့ဆန္ဒပုံမှန်အခြေခံပြီးတော့ ကျောင်းသားတွေအနေနဲ့တပတ်မှ၅ရက်အပြည့်စာသင်ကြရတယ်ဆိုပေမဲ့လည်းပြဋ္ဌာန်းစာအုပ်တွေကြီးပဲအချိန်ကြီးသင်နေကြရတာတော့မဟုတ်ပါဘူးသူတို့အတွက်အလင်းအသင့်သလိုအထူးဧည့်သည်တော်တွေပြင်ပကပညာရှင်တွေကိုဖိတ်ကြားပြီးဟောပြောပွဲတွေပြုလုပ်ပေးတာလည်းပါဝင်ပါတယ်မတ်တင်စာလင်းတက်ဟာသူလက်ရှိတက်နေတဲ့အဝေးသင်တက်ကတူကိုဒုတိယနှစ်မှာခဏနားထားပြီးတပည့်ပညာရေးဖောင်ဒေးရှင်းရဲ့အစိတ်အပိုင်းတ Pe, Chamari,
teachers approach ကမြန်မာနိုင်ငံအကျူကရှိစစ်ဆန်ရဆိုလို့ရှိရင်teachers approach ကအများကြီးပေါ့နော်ခုနောက်ပိုင်း student approach ပြောပေးမယ်လဲteacher approach ဆိုတော့ဒီမှာကြတော့ကန်းကောင်မှာကြတော့မြတ်သားဖြင့်ဆရာမရဲ့
စာတင်ရတဲ့အတွက်student approachနဲ့တင်ရတဲ့အတွက်ပို့ပြီးတော့ကောင်းတယ်လို့ထင်ပါတယ်ဟုတ်ဒါကြောင့်လဲနိုင်ငံရေးကိုငကိုကလေးကစိတ်ဝင်စားခဲ့တဲ့သူမအနေနဲ့မူလကကြီးမှန်းထားတဲ့လမ်းကြောင်းကနေပို့ပြီးထိရောက်အကျိုးရှိမယ်လို့ထင်တဲ့ဘက်ကိုပြောင်းလဲတင်ယူဖို့ဆုံးဖြတ်လိုက်တယ်လို့အမှတ်တင်စာလင်းထက်ကပြောပါတယ်ဒီကန်းကောင်မတက်ခင်တော့ရွေချက်နဲ့အခုကန်းကောင်တက်နေစင်မှာရွေချက်ကပြောင်းလ
ီမှာလည်းဒီ children နေနဲ့ပတ်သက်ပြီးတော့ children development လုပ်နေရပေါ့နော်ဒီပြုတ်ခင်းတို့ဘာလို့မှာအာလုပ်နေရဆိုတော့အစား community development ဘိုင်းနဲ့တမန်ဆိုင်ဝင်စားလို့ဆိုပြီးတော့လာတက်တာဒီရောက်တော့မှကိုယ့်ရဲ့ရည်မှန်ချက်ကဘာဖြစ်ရလဲဆိုတော့အာလို့ပြောရမလဲဒီ policy ဘိုင်းကိုပေါ့နော်ပို့ပြီးတော့လေ့လာခြင်းနဲ့ပြီးတော့ဒီgovernment နဲ့ government နဲ့ဒီပြည်သူလူထုအကြားမှာ engage လုပ်ပေးတယ်ပေါ့နော်လူတယောက်ပေါ့ဟုတ်ဖြစ်ရှင်တယ် policy ဘိုင်းထောက်ပံ့ပေးတဲ့လူပေါ့ဟုတ
် community ဆိုတော့အောက်ခြေလောက်တာနေပြီးတော့အခုတစ်ဖြင့်တက်တော့ policy maker
ဟုတ်
အဆင့်ရောက်ပါ
policy maker အဆင့်ငင်းငင်းတွေးလိုက်တယ်ဟုတ်
Di jauh mana ni tapi no, tu mana ni community leadership and social studies. Kawan-kawan mana lumu ye tepan diploma yasih mah apa ni? Tuan muka jauh lah tu ni de, wayan tonga le, semua jauh mana terkaya de pinjai seni ne, lesi tu bi pinjai foundation mah tu ni ada seni kuaca jadi ku, aku lo nanti siapa ba le?
Jono di sedan tiga jauh jauh mah kalau pemain memang no di sama bila hau jamai, bila u kangkang pinai lu si aman kangnya memang no. So, tiga tu malay tu ni lagang memang no. Awak waiting sura, oh jono dua, oh sama di tin tin alag bawa aku nom hobi, tin alag gua jamai, jamai bila si memang no alag bawa. So, di yau deh kama jauh di mingguan pungsan lu, di pihre pungsan lu kalau ngah kuat ada, tinai pungsan kah asa bawa. So, di mana jauh gua go di siaga kau ni dekup bila bila di eh. Kuliah saya assignment mah, pas sida dia kriteria dia pilai dia solusi. Kau aku research lo yah deh. Biro aite mah aku cene, aku amin deh. Biro aku ya suhu aku kaimau di sah biro kia lah mana. Soalnya di maga jaro lola deh. Biro bu biro le lila mu. Cuma aku ni search dari bu biro tu apa dia mana. Bu biro cecah dia lila aje deh. Bu biro cecah dia swine lu le yah deh. Siapa siapa ni deh. Ustai cuma jaro di lu swine lu si. Cina mula bu biro siapa aku leh di. Tapi yo cecah dia lu cecah mana. Di maga jaro siapa ni lola lam. Tobo matu ye matu bu asasi di depan, kan? Jangan dua sejak lola la swing lu yar. Bu biro lila mu tong apa sih dia, kan? Sesta ni.
Pinya ye gu tamu tapi tadami de pinya da apa sih labi turu ye naga bawa asimpi ye dua encam ye ba pauna yang cha tenja bejar ye mibari sih dulu. Soa cangde de cangda mibari hal eh clear ye cangzi ye cuchin kisar ini be tenye palo achenko ni jah turu le mian biasi bal eh. Tapi macam lesi memang yang ni pinjai seni ko, kucing mah sating, pialai mesu yang tau, alam atau cabut tu, nenon sesuatu ni dekula, cingu alai melu yusa jau, pokulika sading jau mah, seni caca sabja ke bubi, lesi kanggo kanggo mune lumuye tepan ye, cangau apsi tawon tasang ni de, do susu nega tungta pare.
Cuma aro nenon seni lau dapsi tanya macam ni mah de, oh. Paling seorang ane adui ma projek aku piam lom eh, umat natau nasi ma government policy cah me, ane projek bo natau nasi ngama di projek sama itu, ane adui ma sahaja buat lu ada human resource bo tinjauan ni, oh, nak kecah di expertise kecah international expertise pay me bo erasoing le, nak biro cuma research di luar om eh, lesi si ni dek tinjauan seni ma pehariya bo biro pembu nai me, nak biro kacaroh, eh seni piam ne hau, nak kani layar me lesi government teachers. ไอ้ดิฉันมาเรียนผู้ตามมองยาจะชี้เดี๋ยวฉันมาเรียนบ่ไอ้ดิฉันมาเรียนเทรนเอาไหมสุดหรอไอ้ดิฉันมาเรียนสกิลสิตลาบบ่ด้วยส่วนจังหวะเทน่าหรองานนี้ด้วยมั้งสังเวียนผู้สุดหรอไม่รู้บ่เนาะเราจะมาอันนี้เนี่ยอันนี้ส่งเนาะเส้นนี้เราที่เราจะไม่รู้เนาะเรื่องอะไรเนาะนี่มาเนี่ยปีนี้สิเนี่ยอันนี้จะเจ้านั่งยังกะลาบีมีมิวส์เนี่ยพูดในใจเลยข้าเจ้งวยรวมยาบยาเลยไอ้ปกุลิกาสัตย์ยานี่มาแต่คุณยาอีด้วย จังหวะมีบาริฮะพี่ยังใช้เงินเงินชาวจาระตัวลูกจีนเนี่ยจังหวะมาแต่คุณมีอารมณ์เสพยาหนีหนูจาระสาเหตุต่างๆเลยมีอะไรลูกจานิจาระบ้างอันนี้สูอาจจะลาบีมาจากเกมาเว่พี่ยังใช้เงินกูผิวเปลี่ยนบุจูซากับพี่เม่คู่เชนที่เอามีมุกมีอะไรเปลี่ยนไอ้พี่ยังใช้เงินผิวเปลี่ยนเปลี่ยนเลยตั้งสูสานาพี่จาระจังหวะเลยพันสีทองชาขังเกจาระบ้างแต่พี่มาสูอาจจะมัวร์มาสัญญาอุตส่าห์มูอันนี้นี่ดูพี่ยังใช้เงินไปกันเลยพี่ยังใช้เงินกูปลุกปงกันเนี่
Devau, the two a champion de Hale, a team map Pujin Makanjabau, the Manning Ayan Pinasini, Nangaga Simi on Below Pom Pomales, or a Soyanet Pinasini Beka, Tijare, the Porto Nija, Tramalagin, Jagalama, Nina Nija Ragaro, Nagama, Dambigo, Usame, Janda Lungere Pibi, Diboma, and Yan Twenty Ragaro, Pinasini, Anne Jeko, Queen Gong Unijare, Pogliga, Sadinoni, Tibarakan.
VOA မြန်မာပိုင်းစီစဉ်တွေကိုဆက်လက်တင်ဆက်နေပါတယ်ရှင်။ Dudia Naiwema, Silent Mita, Tia Goze Mava, Nasin ID, DC Zingo Menet Shinaigani, Kunai Twin Janet Tolan Pinibari. Then again, so by Chonai Gregani Kunai T. C. Singuro, Lindo Sakon, Sakune, Nasanga Mitari, a Tolan Pinibari. Yavain Kunaigani Senai T. C. Singuro, Lindo Saku Nasanga, Tolan Hine, Senate Ninglima, Silent Mita, Tia Goze Gava, Tayu Nasin Ibari. ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ2532နဲ့လိုင်းလံမီတာ190ကနေပြန်လည်ပြီးထုတ်လွှင့်နေနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာပါရှင်မြန်မာစံတော်ချိန်မနက်6:00ခွဲပါပြီ VO မြန်မာပိုင်းရဲ့တနင်္လာနေ့နနက်ခင်းစီစဉ်ကိုမြန်မာစံတော်ချိန်မနက်9:00ထိဆက်လက်ထုတ်လွှင့်သွားမှာပါမကြာခင်မိနစ်ပိုင်းအတွင်းမှာတော့မြန်မာပြည်ကပေးစာများအစီအစဉ်ကိုနားဆင်ရဖို့ရှိပါတယ်အခုဒုတိယပိုင်းနာယူဝက်အပတ်စဉ်ကဏ္ဍတွေကိုတင်ဆက်တဲ့အခါမှာတော့
ဆရာနာရှင်တွေကြောင့်တမတော်ရဲ့တိုက်ခိုက်ရေးစွမ်းရည်တိုင်းပြည်ကိုကာကွယ်နိုင်တဲ့စွမ်းရည်ကြဆင်ခဲ့ရတာတွေကိုသင်ခန်းစာယူပြီး
ဒါကတော့ဦးစီသူအောင်မြင့်ရဲ့ပြည်တွင်းသုံးသက်ချက်အစီအစဉ်ကိုတင်ဆက်တဲ့အခါမှာအပြည့်အစုံကိုနားဆင်ရဖို့ရှိပါတယ်။ဒါကထူးထူးခြားခြားစံပြသတင်းများအစီအစဉ်ကိုလည်းစူးစီးတင်ပြပေးဖို့ရှိပါတယ်ရှင်။အခုတော့မအေးတနာကျော်တင်ဆက်တဲ့မြန်မာပြည်ကပေးစာများအစီအစဉ်ကိုနားဆင်ကြရအောင်ပါရှင်။
ပါရှင် VOE ကိုရေးလာတဲ့တော်ရရှင်တွေရဲ့ပေးစာတွေ email တွေပြီးတော့ VOE မြန်မာဝိုင်း Facebook စာမျက်နှာပေါ်မှာလာပြီးတော့ရေးကြတဲ့တော်ရရှင်တွေရဲ့မှတ်ချက်တွေကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ကြားပေးပါရမယ်နော်။နောက်ပိုင်းမှာတော့တော်ရရှင်တွေအချင်းချင်းပြေပို့တဲ့မြန်မာတခြားနေတဲ့ဘက်ကိုမေတ္တာအတည်လက်ဆောင်ဖြစ်နေထုတ်လွှင့်ပေးတော့မှာဖြစ်ပါရှင်။အခုအရင်ဦးဆုံး VOE အစီအစဉ်တွေကိုနားဆင်ပြီးတော့မှတ်ချက်တို့လေးတွေရေးလာကြတဲ့တော်ရရှင်တွေရဲ့စာတို့လေးတွေကိုဖော်ပြပေးကြပါမယ်။မီဒီယာကိုနှစ်သက်တယ်လို့စာကြောင်းတို့လေးရေးလာတဲ့တော်ရရှင်ကိုထေးကတော့VOE ကိုနားထောင်လာတာဒါအနှစ်20ကြာပါပြီတဲ့ဟုတ်ကဲ့အဲလိုမျိုးနှစ်ရှည်လာများအားပေးလာတဲ့အတွက်အထူးကျေးဇူးပါကိုထေးကြီးနောက်ထပ်သောရရှင်တယောက်ဖြစ်တဲ့ Vanlian နှင်းကတော့အဖွဲ့သူအဖွဲ့သားတွေအားလုံးကျန်းမာကြပါစေလို့ဆုတောင်းပေးလာပါတယ်သူကမင်္ဂလာပါဓာတ်ရိုက်လီလိုင်းအစီအစဉ်ကိုပို့ပြီးတော့ကြိုက်ပါတယ်အထူးကျေးဇူးတင်ပါတယ်လို့လည်းရေးလာပါတယ်ဟုတ်ကဲ့မင်္ဂလာပါလို့ပြန်ပြောနှုတ်ဆက်ချင်ပါတယ်နော်အစီအစဉ်တွေကိုအားပေးတဲ့အတွက်အထူးကျေးဇူးတင်ပါတယ်မြန်မာနိုင်ငံမှာပြီးခဲ့တဲ့သတင်းပတ်အတွင်းမှာပဲသမရတူရွေးချယ်ခန့်အပ်ခဲ့တာနဲ့ပတ်သက်ပြီးတော့ကျမတို့ VOE ကသတင်းတွေလည်းထုတ်လွှင့်ပေးခဲ့သလိုစနေညတိုင်းရဲ့လေလိုင်းအစီအစဉ်မှာလည်းသမရအစ်စ်ပေါ်မှာပြည်သူတွေရဲ့ထင်မြင်ယူဆချက်တွေမျှော်လင့်ချက်တွေနဲ့ပတ်သက်ပြီးတော့နိုင်ငံရေးအကြေအကဲတွေ VOE ပရိသတ်တွေနဲ့လည်းဆွေးနွေးပေးခဲ့ပါတယ်နော်။ဒါရရှင်တွေကအဲ့လိုမျိုးတိုင်းရဲ့လေလိုင်းအစီအစဉ်မှာဝင်ပြီးတော့ဆွေးနွေးကြသလိုကျမတို့ VOE စာမျက်နှာပေါ်မှာလာပြီးမှတ်ချက်လေးတွေရေးလာကြတာတွေလည်းရှိပါသေးတယ်။VOA Facebook အစာမျက်နှာမှာသမရတနဲ့ပတ်သက်လို့မှတ်ချက်လေးတွေရေးလာတဲ့အချိန်မှာတော့လူထက်ကလူဆိုတဲ့တော်ရရှင်ကကိုယ်နိုင်ငံကိုယ်လူမျိုးတွေရှေ့ဆောင်လမ်းပြပေးနိုင်မယ့်စံပြပုဂ္ဂိုလ်တယောက်ဖြစ်လာအောင်လို့လှုပ်ပေးစေချင်ပါတယ်တဲ့နိုင်ငံသားတယောက်အနေနဲ့တောင်းဆိုတာပါသမရကြီးဦးဝင်းမြင့်ခင်ဗျာလို့ရေးလာပါတယ်နေဝင်းထွန်းဆိုတဲ့တော်ရရှင်ကတော့အလွန်မင်္ဂလာရှိတဲ့ရင်းမြစ်အချိန်ကကောင်းဖြစ်ပါတယ်မြင်ရတာလည်းစိတ်ချမ်းသာစရာကောင်းတဲ့နိုင်ငံကောင်းဆောင်နှစ်ဦးပဲဖြစ်ပါတယ်ဆိုပြီးတော့ရေးလာခဲ့ပါတယ်VOE ကထုတ်လွှင့်ပေးတဲ့အစီအစဉ်လေးနဲ့ပတ်သက်ပြီးတော့တော်ရရှင်တွေရေးလာကြတာမှာတော့ American ပဲပြုတ်တယ်ဆိုပြီးတော့ပြီးခဲ့တဲ့နှစ်ပတ်သုံးပတ်လောက်တုန်းကကျွန်တော်တို့ VOE ကနေပြီးတော့ထုတ်လွှင့်ပေးသွားတဲ့ဒီတွေ့ဆုံမေးမြန်းခန်းတစ်ခုနဲ့ပတ်သက်ပြီးတော့တော်ရရှင်တွေတော်တော်လေးစာတွေရေးလာကြတာတွေ့ရပါတယ်။ American ပြည်အောင်စု California မှာနေထိုင်တဲ့မြန်မာနိုင်ငံဘွားဦးမမောင်သိန်းကမြန်မာနိုင်ငံမှာလူအများနှစ်ချိုက်ပြီးတော့စားသုံးကြတဲ့ဒီရိုးရာအစားအစာဖြစ်တဲ့ပဲပြုတ်ကို American ပြည်အောင်စုတလွားမှာနေထိုင်တဲ့မြန်မာတွေကိုဖြန့်ဖြူးရောင်းချပေးတဲ့အကြောင်းဒီ VOE ကနေပြီးတော့တွေ့ဆုံမိမြန်ကန်တင်ဆက်ပေးခဲ့ပါရနော်ဒီအစီအစဉ်ကိုနားထောင်ပြီးတော့တော်ရရှင်ဒီနီကတော့အမေရိကန်မှာမြမအစားအစာပဲပြုတ်အကြောင်းသိရလို့တခြားအစားအစာလေးတွေအကြောင်းလည်းပြောပြပေးပါတယ်ဟုတ်ကဲ့ပါမန်ဒီနီကြီးကျမတို့ဒီအမေရိကန်ပြည်အောင်စုမှာတော့မြမအိမ်နေချင်းအာရှအကုံစုံဆိုင်ကြီးတွေလည်းပေါ်တာမလို့ကျမတို့မြမနိုင်ငံကအစားအသောက်တော်တော်များများတော့ကိုယ့်ဘက်ကိုလှုပ်ပြီးတော့စားလို့ရပါရနော်မြမနိုင်ငံလိုအပြင်ထွက်ပြီးတော့အသင့်ဝယ်စားလို့မရပါနဲ့လေမြမရဲ့နေထိုင်တာများရဲ့ရက်ွက်အတိုင်းဝိုင်းတွေမှာနီးစက်ရလူတွေကနေပြီးတော့အိမ်မှာမုတ်လှုပ်ပြီးတော့ဥပမာမုတ်ဖက်ထုတ်လှုပ်ရောင်းချတာပဲပြုတ်ပြုတ်ပြီးတော့ရောင်းချတာမျိုးတွေအတုတ်တုတ်ပြီးတော့ရောင်းချတာမျိုးတွေလည်းရှိပါတယ်ကိုဘကိုချက်ပြုတ်တက်တယ်ဆိုရင်လည်းဒီအာရှကုံစုံဆိုင်ကြီးတွေကနေပြီးတော့ဒီဟင်းချက်စရာဒီဇာပလာတွေဝယ်ပြီးတော့အိမ်မှာချက်ပြုတ်စားတော့လို့ရတာမလို့လဲတိတ်ပြီးတော့ခက်မရှိလာပါဘူးအခုလိုမျိုးအသင့်ပြုတ်ပြီးသားပဲပြုတ်ကိုလည်းဒီဝယ်စားလို့ရတာမျိုးတွေကမြန်မာပြည်ပေါ်တဲ့ရက်ွက်တွေမှာရနိုင်ပါတယ်အခုတွေးဆုံမိမြန်ကန်တင်ဆက်ပေးသွားရဲ့ဦးမောင်သိန်းကတော့နီးစက်ရရအတိုင်းဝိုင်းနေမှာကပဲနဲ့ဝေးဝေးလန်လန်မှာနေထိုင်ကြတဲ့မြန်မာပြည်ပါလိုချင်တဲ့အခါမှာရယူလို့ရအောင်လို့ဒီလေမြန်တဲ့တစ်ဆင့်ပဲပြုတ်ကိုတင်ဖို့ပြီးတော့ရောင်းချပေးနေတာဖြစ်ပါတယ်နော် မြမအစားအစာတွေအကြောင်းမြမနိုင်ငံကအစားအစာတွေရောင်းချပေးတဲ့ဈေးပွဲလေးတွေအကြောင်းလည်းအလင်းတင်ရင်တင်တယ်လို့ကျမတို့ VOA ကမြန်မာပိုင်းကနေပြီးတော့အစီအစဉ်တွေတင်ဆက်ပေးနေပါတယ်။အရှုံးနဲ့လူဆိုတဲ့တော်ရရှင်ကတော့ဒီအစီအစဉ်ကိုနားဆင်ပြီးတော့အစီအစဉ်တင်ဆက်ပေးတာအထူးကျေးဇူးတင်ပါတယ်လို့ရေးလာပါတယ်။ဦးဝင်းမြင့်ဆိုတဲ့တော်ရရှင် Facebook မှာတော်တော်လေးရေးလာတာမှာတော့မြမပဲပြိုကဘာလွှဲရမည်ပြို့တဲ့တော်ရရှင်တူကလည်းကောင်းလိုက်တာနော်လို့ရေးလာပါတယ်သူကဒီဥမာမောင်တင်ကပဲပြုတ်တွေပြုတ်ပြီးတော့ဒီလေမြန်နဲ့တင်ပို့ပြီးရောင်းချရဲဆိုတဲ့အကြံဉာဏ်ကိုပြောတာပါတီထွင်ကျန်းဆောင်နီလန်ရပါပဲတဲ့ဒီတော်ရရှင်ရေးလာတာပါမြန်မာနိုင်ငံကရိုးရာအစားအစာဖြစ်တဲ့ပဲပြုတ်ကိုဒီအမေရိကန်ပြည်အောင်စုမှလည်းအားလုံးကစားကြရဲဆိုလို့ဒီစီစဉ်ကိုကြီးစုနားထောင်ကြတဲ့တော်ရရှင်တွေသဘောကျကြပုံရပါတယ်နော်တကယ်တမ်းကျတော့အဝေးရောက်နေတဲ့မြန်မာတွေလည်းဒီမြန်မာနိုင်ငံကအစားအသောက်တွေကိုမရရအောင်ကြံဖန်ပြီးတော့ချက်ပြုတ်စားတောက်နေကြတာကျွန်မမျက်မြင်ကိုတွေ့ပဲဖြစ်ပါတယ်ပေါ်မှာကွန်ပျူတာမြန်မာစာရိုက်တာအခက်အခဲဖြေရလို့အကူအညီပေးပါဆိုပြီးတော့အကူအညီတောင်းစာရေးလာတဲ့တော်ရရှင်ကတော့ဒေါက်တာဆိုင်းတီဟာဖြစ်ပါတယ်။သူကပတ်စင်စကလုံးကိုဇော်ဂျီနဲ့ရေးလို့မရပါဘူးဆိုပြီးတော့အခုလိုအကူအညီတောင်းလာပါတယ်ရှင်
။နေ့စဉ်အီးမေးလ်သတင်းလောအတွက်အမှတ်ပုံတွေလက်ခံပေးရကြောင်းကျေးဇူးတင်ပါတယ်ခင်ဗျာ။ဒီခုလောက်မေးကျင်ပါတယ်ကျေးဇူးပြုပြီးကူညီပါ။ Microsoft 2016ပါဇော်ဂျီဖောင့်နဲ့ရေးရမှာပတ်စင်ဥပမာဒုက္ခတစ္ဆာတမရစတဲ့စကလုံးတွေကိုမရေးနိုင်ပဲဖြစ်နေပါတယ်။အခုပါတော့မြန်မာ text နဲ့ရေးနေရပါတယ်။ဒါပေမဲ့တခါတလေဇော်ဂျီနဲ့ရေးဖို့အထူးလိုတာကြောင့်မရေးနိုင်ပဲဖြစ်နေပါလို့မမေ့မျော့ပဲဘဲကလောက်ကိုဘလို့နှဲ့ရမယ်ဆိုတာသိရင်လမ်းပြပေးဖို့မြင့်တာရက်ခံပါတယ်။ကျွန်တော်မိတ်ဆွေဘာသာပြန်ဆရာတွေကလည်း Microsoft 2016ပါဇော်ဂျီ1ရှိပတ်စင်ကိုဘလို့လုပ်ရမယ်ဆိုတာကိုမသိလို့ဇော်ဂျီ1 font ပတ်စင်ကိုအပြင်ရှာပေးဖို့မြင့်တာရက်ခံပါတယ်။Microsoft 2013 Zoji 1 ပတ်စင်ကိုလုတ်တက်ပါတယ်။တိပါကကျေးဇူးပြုပြီးတော့စာပြန်ပေးပါခင်ဗျာ။ကျေးဇူးတင်ပါတယ်
။ဟုတ်ကဲ့ပါ။ဒေါက်တာဆိုင်းတီဟာကိုဖြေကြားပေးမယ်ဆိုရင်တော့အသင့်တော်ဆုံးကကျွန်တော်ရုံမှာကွန်ပျူတာကျွမ်းကျင်တဲ့သူတွေကတယောက်ဖြစ်တဲ့ကိုငင်းချမ်းကိုအကူအညီတောင်းရပါတယ်။ကိုငင်းချမ်းရဲ့ဒီဒေါက်တာဆိုင်းတီဟာမေးထားတဲ့အကြောင်းအရာလေးကိုကိုငင်းချမ်းသိရင်ဒေါက်တာဆိုင်းတီဟာကိုပြန်ပြောရှင်းပြပြီးနည်းနည်းကူညီပေးပါအောင်နော်
။ Zoji keyboard ကိုသုံးပြီးတော့မြန်မာစာရေးတဲ့အခါမှာပါဠိပတ်စင်တွေရေးလို့မရတာအတွက်ဖြေချလိုက်ပါတယ်။ရိုးရိုးပုံမှန်ကီးဘုတ်မှာရှိတဲ့နံပါတ်1နဲ့တက်ကီးရဲ့အပေါ်က tilt key လို့ခေါ်တဲ့ကီးလေးကိုအရင်နှိပ်ပြီးတော့ကိုလိုချင်တဲ့ပါဠိပတ်စင်အောက်ကစာလုံးလေးကိုရေးရမှာဖြစ်ပါတယ်။ဥပမာမေးထားတဲ့စာလုံးလေးဖြစ်တဲ့ဒုက္ခဆိုရင် tilt key ကိုနှိပ်ပြီးတော့ c ကိုနှိပ်ရပါမယ်။နောက်ထပ်တစ္ဆာဆိုတဲ့စာလုံးမှာတော့ tilt key ကိုနှိပ်ပြီးတော့ p ကိုနှိပ်ရပါမယ်။နောက်ထပ်တမရဆိုတဲ့စာလုံးမှာတော့tilde key ကိုနှိပ်ပြီး r ကိုနှိပ်ရမှာဖြစ်ပါတယ်။တချို့ပါဠိပတ်စင်တွေကိုတော့နောက်ထပ် keyboard မှာရှိတဲ့ခလုတ်သုံးခုကိုတွဲပြီးနှိပ်ရပါမယ်။ဥပမာဗုဒ္ဓစာလုံးပေါင်းမှာဓာတ်တွေနဲ့အောက်ကပတ်စင်ဓာတ်ဥချိုက်ကို shift control alter နှိပ်ပြီးတော့မှဓာတ်တွေရဲ့ key ဖြစ်တဲ့တက်ဆိုင်ရာခလုတ်ကလေးကိုနှိပ်ပေးရမှာဖြစ်ပါတယ်။
ဟုတ်ကဲ့ကိုငင်းငင်းဖြည့်ပေးရကျေးဇူးတင်ပါတယ်အခုကိုငင်းငင်းဖြည့်ကြားပေးသွားတာနဲ့ဒေါက်တာဆိုင်းတီဟာဒီကွန်ပျူတာမြမစလုံးရိုက်လို့ရမယ်လို့မျှော်လင့်ပါတယ်ရှင်အဆင်မပြေရင်စာပြန်ရေးပါအောင်လို့ပြောချင်ပါတယ်နော်ကျမတို့ VOE ကအစီအစဉ်တွေနဲ့ပတ်သက်ပြီးရေးလာတဲ့တော်ရရှင်ရဲ့စာတွေကိုဆက်ပြီးထုတ်လွှင့်ပေးချင်ပါတယ်ကျွန်တော်က VOE ရဲ့ပရိသတ်တယောက်ပါ VOE ဝိုင်းတော်သူဝိုင်းတော်သားတွေနေကောင်းကျန်းမာနိုင်ကြပါစေလို့အစားချီပြီးရေးလာတဲ့တော်ရရှင်ကတော့ကိုဖြိုးဝင်းထက်အောင်ပါသူကကျန်းမာရေးနဲ့ပတ်သက်ပြီးတော့မြန်မာနိုင်ငံမှာအဖြစ်များတဲ့ယောဂအကြောင်းအများသတိထားနိုင်ဖို့ထုတ်လွှင့်ပေးပါဆိုပြီးစာရေးလာပါတယ်
။ကျန်းမာရေးကဏ္ဍအစီအစဉ်မှာအသေးအောင်အသဝါဘီပိုးနဲ့စီပိုးအကြောင်းလေးကိုဆွေးနွေးပေးစီခြင်းပါတယ်ခင်ဗျာ။ဘာလို့လဲဆိုတော့ဒီပိုးမျိုးစားတွေကလူရဲ့ခန္ဓာကိုယ်ထဲကိုအလွယ်တကူဝင်ရောက်နိုင်ပြီးယောဂလက္ခဏာကိုချက်ချင်းမပြတဲ့အတွက်ဒီယောဂဝင်ရောက်နေတဲ့ဆိုတာကိုချက်ချင်းမသိနိုင်တော့ဒီယောဂရှိလို့ရှိနေမှန်းကိုလည်းမသိကြသူတွေအများကြီးပါ။နောက်ပြီးတော့ယောဂလက္ခဏာပြတဲ့အချိန်ရောက်ပြန်တော့ယောဂကအဆိုးရွားနေတတ်ပါတယ်မြန်မာနိုင်ငံကလူငယ်တော်တော်များများမှလည်းလာစဉ်ဆေးဆစ်ဆေးမှုတွေလုပ်လို့မရှိကြပါဘူး။နောက်ပြီးဘီဘိုးနဲ့စီဘိုးရဲ့ကွဲပြားမှုတွေကိုလည်းသိမသိကြပါဘူး။ဒါကြောင့်အစဉ်ပြေရင်ကျမကြီးကဏ္ဍမှာဒီကြောင်းနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုတင်ဆက်ပေးစီခြင်းပါတယ်။ဒီပိုးတွေမကူးဆက်အောင်ဘယ်လိုမျိုးကြိုတင်ကောက်ကွယ်မှုတွေလုပ်ထားသင့်လဲဆိုတာကိုပြောပြစီခြင်းတာပါ။ကျေးဇူးတင်ပါတယ်ခင်ဗျာ
။ဟုတ်ကဲ့ဒီကျမကြီးကဏ္ဍကိုဘယ်သတင်းပတ်လောက်ထုတ်လွှင့်ပေးပြင်မလဲဆိုတာလေးပြန်ကြားပေးပါဦးနဲ့ Messenger မှာစာရေးလာတာပါ။ဟုတ်ကဲ့ပါကိုပြိုးဝင်းထက်အောင်ရင်ကျန်တဲ့တော်ရရှင်နေလဲသိရအောင်လို့ဒီမှာတစ်ခါလေးပြန်ကြားပေးခြင်းပါတယ်နော်။ကျမတို့ဒီအစီအစဉ်ကို2016ခုနှစ်နှစ်ကုန် ဘိုင်နိုဝင်မာလာလောက်တုန်းကဒေါက်တာတန်းစောစီစဉ်တင်ဆက်ပေးတဲ့လူလူနဲ့ကျန်းမာရေးရုံမြင့်တန်းကြအစီအစဉ်မှာထုတ်လွှင့်လိုက်ပေးပါရရှင်။ဒီကြပြောရမယ်ဆိုတော့2016ခုနှစ်နိုဝင်ဘာလ23ရက်နေ့မှာအသေးကင်ဆာဖြစ်နိုင်တဲ့ B4 C4 ဆိုပြီးတော့ခေါင်းစဉ်နဲ့ထုတ်လွှင့်ပေးခဲ့တာပါ။ကိုဖြိုးဝင်းထက်အောင်ကလည်းကျွန်မဒီ Messenger မှာစာပြန်ပေးထားပါရနော်။အသေးကိုထိခိုက်ပျက်စီးစေပြီးတော့အသေးကင်ဆာဖြစ်ဖို့အခြေအနေများစေတဲ့အထက်မှာအသေးရောင်တော့ဘီဘိုးစီဘိုးတွေလည်းပါလို့ဒီဘိုးတွေကိုကုသဖို့အပြင်ကင်ဆာမဖြစ်အောင်လို့ဘလို့သတိပြုကာကွယ်သင့်တယ်ဆိုတဲ့အကြောင်းကိုဒေါက်တာတန်းစောလူလူနဲ့ကျန်းမာရေးအစီအစဉ်မှာတင်ဆက်ပေးထားတာဖြစ်ပါလိမ့်ရှင်။ Facebook ပေါ်မှာလည်းပြန်ပြီးရှာကြည့်လို့ရပါတယ်။ကျမတို့ VOA မြန်မာပိုင်း website ပေါ်မှာလည်းအဲ့ဒီခေါင်းစဉ်အသေးကင်ဆာဖြစ်နိုင်တဲ့ဘီဘိုးစီဘိုးဆိုတဲ့ခေါင်းစဉ်နဲ့ပြန်ပြီးရှာကြည့်လို့ရပါတယ်။အစီအစဉ်တွေကိုနားဆင်အားပေးတဲ့အတွက်အထူးကျေးဇူးတင်ပါတယ်။ဒီတစ်ပတ်တော့တော်ရရှင်ရဲ့ပေးစာတွေကိုဒီမှာရင်ရက်ချင်ပါတယ်ရှင်။ဒေးတောင်းလာတဲ့တော်ရရှင်တွေကိုလည်းနောက်ပိုင်းအလှည့်ပေးချင်ပါတယ်။ Tomorrow View မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ Radio Season တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOA ကနေပြီးတော့မြေတားဒေးလက်ဆောင်ကဏ္ဍမှာဒေးသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်းထင်မြင်ယူဆချက်တွေကိုရင်ဖွင့်စာရေးကြင်ကြရင်ဆိုရင်တော့ကျမတို့ VOA ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်စာရိုက်ကနေစာပို့မယ်ဆိုရင် VOA American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရေးတတာအမှတ်855ရန်ကုန်စာရိုက်ကြီးဆိုပြီးစာရေးသားနိုင်ကြပါတယ်အီးမေးလ်ပေးဖို့မယ်ဆိုရင် bammy@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးနိုင်ပါတယ် Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်တွေအစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော် Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Burmese News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်တွားရှင်နေစီကတုံ့ပြန်အကြံပြုလာကြမှာတွေကိုစောင့်မျှော်ကြိုးစွန်းနေပါတယ်ရှင်အခုတော့ data လာတဲ့တွားရှင်နေနဲ့တိချစ်တွားရှင်နေကိုမြမတချင်းလေးတပုတ်နဲ့ဖြောပြပေးခြင်းပါတယ်ရှင်ဖြူးမြို့နယ်ဝဲကြီးကျေးရွာကအကိုတင်အောင်ဆိုးနဲ့မတ်မမာဆိုးရရဲ့ချစ်သမီးလေးမတ်တွန်းတွန်းထက်အတွေ့ဝင်းနေတေးလက်ဆောင်ပါခြင်းပါတယ်ဆိုတော့တေးတောင်းတဲ့အစာလေးကိုရရှိပါတယ်ဘသူကတောင်းပေးလဲဆိုတာတော့မပြောထားပါဘူးเนาะဒီတော်ရရှင်ကအစီအစဉ်နဲ့အားလုံးကြိုက်ပါတယ်အောင်မြင်ပါစေ VOA ဆိုပြီးတော့သူကသမီးလေးတွန်းတွန်းထက်အတွေ့ထူးရင်တင်ရဲ့တူနိုင်မဲ့အရေနာတချင်းလေးထုတ်လွှင့်ပေးပါတဲ့သမီးလေးတို့မိသားစုလည်းပျော်ရွှင်နိုင်ပါစေလို့ဆုတောင်းလိုက်ပါတယ်တဲ့ဟုတ်ကဲ့ပါဒီတော့ရရှင်နာမည်လေးထည့်ရေးမယ်ဆိုတော့တေးတောင်းခံရတဲ့သမီးလေးတွန်းတွန်းထက်တဲ့မိသားစုလည်းဘသူကတေးတောင်းပေးတယ်ဆိုတာသိရမှာပါနော်။နောက်ပြီးတော့ထိတ်ကခေါင်းစဉ်နေရာမှာဒီတေးတောင်းတဲ့အစာတွေကိုရေးလို့တပိုင်းတစ်ပြက်ပြက်သွားတာတွေ့ရပါတယ်။နောက်တစ်ခါဆိုရင်အဲ့ညံမှာမရေးဘဲနဲ့အောက်နောက်ကစာရေးလို့ရတဲ့နေရာမှာစာကိုအပြည့်စုံရေးပြလိုက်စေချင်ပါတယ်နော်။ဒီတော့ဒီတော့ရရှင်ဒီအမည်မပါလာတဲ့တော့ရရှင်တောင်းဆိုထားတဲ့ထွင်တင်ရဲ့တူနိုင်မဲ့ရေနာဆိုတဲ့တခြင်းလေးကိုသမီးလေးတွန်းတွန်းထွက်ရဲ့မွေးနေ့အတွက်မေတ္တာတိလက်ဆောင်ဖြစ်နေဖြောပြပေးကြပါရစေ။တေးတောင်းတဲ့သောရရှင်ဒီအခုတေးတောင်းခံရတဲ့သောရရှင်မတွန်းတွန်းထွက်ရောပြီးတော့တေးချစ် view ရေသောရရှင်အားလုံးရောဒီသချင်းလေးကိုနှစ်ချိုက်ခံစားနိုင်မယ်လို့မျှော်လင့်ပါရစေ။နားဆင်ကြပါအောင်နော်။မနေ့ကဖွင့်နေဗန်လေးချိုက်ကိုကိုမွေးတာခြေသမီးလေးရဲ့ပါနေလူလေးတွေမှာမြေကြီးညာရဲ့ที่จึงแท้ผู้ชูญาติจิตมีเยสกาลีญาติจาติคาบาดีเดเปดุเปอายามะนายยะยินเจกะจินนาตะบาโอณะไสซงชินนิตาติยาตะมีเยดาหันจิตเปนายเกราထွေးတင်တည်ဆိုထားတဲ့တူနိုင်မဲ့အရင်နာဆိုတဲ့တခြင်းကိုနားဆင်ခဲ့ကြရတာပါမြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းတော်ရရှင်ရဲ့ဝေဖန်အကြံပေးစာတွေရင်ဖွင့်စာတွေနဲ့တေးတခြင်းတောင်းလာတွေကိုတနင်္ဂနွေနေ့ညပိုင်းနဲ့တနင်္လာနေ့မနက်ပိုင်းချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်ရေဒီယိုကနေဖမ်းယူနားဆင်နိုင်တဲ့အပြင် VOA မြန်မာပိုင်း Facebook စာမျက်နှာကနေလည်းဓာတ်ရိုက်နားဆင်နိုင်ပါတယ်ရှင်။တွဲထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကိုရေဒီယိုကနေဓာတ်ရိုက်နားမထောင်လိုက်ရဘူးဆိုရင်တော့ VOA ရဲ့အင်တာနက်စာမျက်နှာမှာပြန်ပြီးတော့နားဆင်နိုင်ပါတယ်။ကျွန်တ Tomorrow ရဲ့ website လိပ်စာက bambies.voanews.com ဖြစ်ပါတယ်။ VOA ကိုလည်း စာရေးကြပါအောင်နော်။ တော်ရရှင်နဲ့အားလုံးရှင်လန်းချမ်းမြေ့ကြပါစေရှင်။ မအေးတနာကျော်စီစဉ်တင်ဆက်နေတဲ့မြန်မာပြည်ကပေးစာများအစီအစဉ်ပါရှင်။ကျမတို့ VOA မြန်မာပိုင်းကတင်ဆက်နေတဲ့ရုပ်သံနဲ့ရေဒီယိုအစီအစဉ်တွေကိုကြည့်ရှုအားပေးနားဆင်ကြတဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်။အခုဆက်လက်ပြီးတော့ဥစီသူအောင်မြင့်တင်ဆက်နေတဲ့ပြည်ရင်းသုံးသတင်းသုံးသက်ချက်အစီအစဉ်ကိုထုတ်လွှင့်မှာပါ။ ဒီတစ်ပတ်အတွက်တော့တက်မတော်ရက်ဒီချက်ဘယ်လိုမျိုးလဲဆိုတဲ့ခေါင်းစဉ်နဲ့ဆွေးနွေးတင်ပြထားပါတယ်ရှင်။
ဒီကနေ့မလ29ရက်နေ့ဟာတမတော်နေ့ပါအရင်ကဖက်စစ်တွေကိုတော်လှန်တိုက်ခိုက်ခဲ့တာကိုအမှတ်သားပြုပြီးဖက်စစ်တော်လှန်ရေးနေ့နောက်ပိုင်းတော်လှန်ရေးနေ့အဲ့ဒီနောက်တမတော်နေ့အဖြစ်ပြောင်းလဲသတ်မှတ်ခေါ်ခဲ့ပါတယ်အာနာယအန်အန်ဒီအမျိုးသားဒီမိုကရေစီဖွဲ့ချုပ်ကတော့ဖက်စစ်တော်လှန်ရေးနေ့အဖြစ်ခေါ်ဖို့အထိတ်မှအခမ်းအနားကျင်းပနေစေဖြစ်ပါတယ်ဘယ်လိုပဲဖြစ်ဖြစ်ဒ ဒေါ်စန်းစုကြည်ဦးဆောင်တဲ့ NLD အစိုးရတက်လာတဲ့နှစ်နှစ်တာကာလတမတော်ခေါင်းဆောင်တွေရဲ့သဘောထားယက်တိချက်ကိုထင်ဟဖော်ပြတဲ့မိခွန်းလို့လည်းပြောနိုင်ပါတယ်။ဒီမိုကရေစီအသွင်ကူးပြောင်းစေကာလတမတော်ရဲ့သဘောထားယက်တိချက်ဘာတွေပြောင်းလဲလာသလဲ။ဒါမှမဟုတ်အရင်တိုင်းမပြောင်းမလဲရှိဆဲပဲလားဆိုတာကုရပတ်လေးလာတင်ပြသွားပါမယ်။
အရင်စစ်ကောင်းဆောင်တွေနီးတူဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်ကလည်းမိခွန်းကိုရှေ့ရှေ့လျားလျားပြောပါတယ်။ထုံးစံအတိုင်း1886ခုနှစ်မြမလွတ်လပ်ရေးနဲ့အချုပ်အခြာအာဏာဆုံးရှုံးခဲ့ချိန်ကစဒီကနေ့မျက်မှောက်အချိန်ထိနိုင်ငံသမိုင်းအကျဉ်းနဲ့တက်မတော်သမိုင်းအကျဉ်းကိုပြောပါတယ်။သူပြောခဲ့တာကိုအကျဉ်းချုပ်ပြန်ပြောရရင်1886ခုနှစ်မှာအချုပ်အခြာအာဏာဆုံးရှုံးပြီးသူကြုံဘဝရောက်ရတယ်။နောက်ပိုင်းမြမမျိုးချစ်တွေဟာလွတ်လပ်ရေးရဖို့ကြိုးပမ်းကြတယ်။အဲ့ဒီကာလမြမတွေအတွက်တက်မတော်တရက်ဆိုတာရှိဖို့လိုအပ်တာကြောင့်ဗိုလ်ချုပ်အောင်ဆန်းဦးဆောင်တဲ့မျိုးချစ်တွေဟာဂျပန်အကူအညီနဲ့စစ်တင်နန်းတွေတက်တက်မတော်တရက်ထူထောင်ကြတယ်။နောက်ပိုင်းနေချက်ကိုတော်လှန်အောင်မြင်ပြီးလွတ်လပ်ရေးရခဲ့တယ်လို့ပြောပါတယ်။လွတ်လပ်ရေးရပြီးနောက်ပိုင်းနေချက်တွေကသွေးခွဲအုပ်ချုပ်ခဲ့လို့ကျင်းမြောင်းတဲ့လူမျိုးရေးအမြင်ကိုင်ဆွဲကြလို့ပြည်ရင်းလက်နက်ကိုင်ပဋိပက္ခဖြစ်လာပြီးအဲ့ဒါကိုဗိုလ်ချုပ်ကြီးနေဝင်းကနှိမ်နင်းခဲ့ရတဲ့အကြောင်း1948ခုနှစ်ကစတိုင်းပြည်ကိုအုပ်ချုပ်လာတဲ့ပါလီမန်ဒီမိုကရေစီအစိုးရကလည်းဒီမိုကရေစီကျင့်သုံးမှုအတွေ့အကြုံနဲ့အလေးအကျင့်မပြည့်ဝတာကြောင့်တိုင်းပြည်မတည်မငြိမ်ဖြစ်နေလို့တက်မတော်ကအိမ်ဆောက်အစိုးရအဖြစ်တာဝန်ယူပေးရတဲ့အကြောင်း1960မှာရွေးကောက်ပွဲအနိုင်ရတက်လာတဲ့ပြည်ထောင်စုအစိုးရကလည်းတိုင်းပြည်ကိုကောင်းကောင်းမအုပ်ချုပ်နိုင်တစ်ဖက်မှာလည်းဖက်ဒရယ်မူနဲ့ခွဲထွက်ရေးပြဿနာပေါ်ပေါက်လာတာကြောင့်တက်မတော်ကတော်လှန်ရေးကောင်စီဖွဲ့ပြီးနိုင်ငံတော်အာဏာကိုရယူခဲ့ရတယ်လို့ဆိုပါတယ်။အလားတူ1988ခုနှစ်ရောက်တော့နိုင်ငံတွင်းမှာစုပူမှုအရေးအခင်းတွေဖြစ်ပြီးပြည်ပပယောဂတွေပါလာလို့တက်မတော်ကအခြေအနေကိုဝင်ထိန်ခဲ့ရကြောင်းနောက်ပိုင်းဖွဲ့စည်းပုံခြေကံဥပဒေပေါ်ပေါက်အောင်ဆောင်ရွက်ပေးခဲ့ပြီး2010ပြည့်နှစ်မှာရွေးကောက်ပွဲလို့2011ခုနှစ်မှာအနိုင်ရအစိုးရကိုအာဏာလွှဲပေးခဲ့တာအခုဆိုဒုတိယအစိုးရတပ်တန်းကိုရောက်နေပြီလို့ပြောခဲ့ပါဗျာ
။ဘုရားမူကြီးမြေအောင်လှိုင်ရဲ့အဲ့ဒီပြောဆိုချက်ကိုကြည့်ရင်တိုင်းပြည်မှာဆရာနာရှင်စနစ်ပေါ်ပေါက်လာတာအဲ့ဒီဆရာနာရှင်တွေကတပ်မတော်ကိုအတုံးချပြီးတိုင်းပြည်ကိုဖိနှိပ်အုပ်ချုပ်ခဲ့ကြတာဆရာနာရှင်စနစ်ကြောင့်ပဲတိုင်းပြည်ရဲ့စီးပွားရေးပညာရေးအစအစအရာရာချွတ်ချုံကြပြီးအိမ်နီးချင်းနိုင်ငံတွေနဲ့နှိုင်းယှဉ်ရင်တောင်အောက်တန်းနောက်တန်းကျခဲ့တာရုပ်စွာအဆုံးဆရာနာရှင်တွေကြောင့်တမတော်ရဲ့တက်ခတ်ရေးစွမ်းရည်တိုင်းပြည်ကိုကာကွယ်နိုင်တဲ့စွမ်းရည်ကြဆင်းခဲ့ရတာတွေကိုသင်ခန်းစာယူပြီးအရေးမြက်လေးလောက်တောင်ထည့်သွင်းပြောသွားတာမကြားကြရပါဘူးမိခွန်းတနေရာမှာတော့တိုင်းပြည်နောက်ကျကြံရတဲ့ကိစ္စပြည်တွင်းလက်နက်ကိုင်ပြည်ပခါကြောင့်ဆိုပြီးတော့ထည့်ပြောသွားတာကိုတော့ကြားကြရပါတယ်အဲ့ဒါနဲ့ဌာနစွာပဲဗိုလ်ချုပ်မူကြီးမေအောင်လှိုင်ကအရင်ဆရာနာရှင်ဗိုလ်ချုပ်ကြီးနေဝင်းဗိုလ်ချုပ်မူကြီးသန်းရွှေတို့လုံသည်တမတော်ရဲ့ခေါင်းစဉ်အောက်မှာအလုံးကောင်းတယ်တိုင်းပြည်အတွက်လှုပ်တင်လှုပ်ထိုက်လို့လှုပ်ခဲရတာကြီးဖြစ်တယ်ဆိုတာမျိုးပဲပြောဆိုတာကြားခဲ့ကြရပါတယ်
။ဒီပြောဆိုချက်တွေဟာတက်မတော်စစ်ကောင်းဆောင်တွေရဲ့ဒီကနေ့သမိုင်းအမြင်လို့ပြောရင်လည်းရပါတယ်။အခြားတစ်ဖက်မှာတော့ဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်ဟာလက်ရှိသူတို့ရည်တည်ချက်ကိုထည့်ပြောခဲ့ပါတယ်။အဲ့ဒါကတော့တက်မတော်ဟာနိုင်ငံတော်ကာကွယ်ရေးတာဝန်နဲ့အမျိုးသားနိုင်ငံရေးတာဝန်တွေကိုထမ်းဆောင်မယ်ဆိုတာပါ။ဒ ဒါဟာဖွံ့ဖြိုးပြီးနိုင်ငံအတော်များများမှာကျင့်သုံးနေတဲ့ဒီမိုကရေစီစနစ်နဲ့လျော်ညီတဲ့ပရော်ဖက်ရှင်နယ်တက်မတော်ဆိုတာမျိုးနဲ့မတူကွဲပြားခြားနာတဲ့ပုံစံပါ။ တနီယာမှာတော့တက်မတော်အင်အားရှိမှတိုင်းပြည်အင်အားရှိမယ်ဆိုတဲ့အရင်စစ်အာဏာရှင်ခေတ်ကအယူအဆကိုပြောဆိုထားပြန်ပါသေးတယ်။တိုင်းပြည်တည်ငြိမ်ပြီးစီးပွားရေးဖွံ့ဖြိုးတိုးတက်ပါမှတိုင်းသူပြည်သားတွေပညာရေးမြင့်မားပါမှပြည်သူတွေနဲ့ဖွဲ့စည်းထားတဲ့တက်မတော်တိုင်းပြည်ဘဏ္ဍာငွေဘတ်ဂျက်နဲ့တိစောက်ရတဲ့တက်မတော်ဟာအစ်မြင့်အင်အားတောင့်တင်းမှဖြစ်ပါတယ်။ဒါဟာရိုးရှင်းတဲ့အယူအဆပါ ဒီလိုတုံးသက်ချက်တွေနဲ့လောက်တော့ဖြတ်တန်းရမယ်ထင်ပါတယ်။အော်ဘာလို့လဲဆိုတော့တမရိုရဲ့တက်ခတ်ရေးစွမ်းရည်တိုင်းပြည်ကိုကာကွယ်နိုင်တဲ့စွမ်းရည်ကြားစင်ခဲ့ရတဲ့ဆိုင်ပုတ်တွေစိုက်ထူခံပြီးပြည်သူနဲ့တက်မရိုအခြေအမြင်လွဲမအောင်လုပ်ခဲ့ကြတာပါ။ ဘုကြောင့်မူကြီးမင်းအောင်လိုက်ပြောတဲ့နောက်တစ်ချက်ကလွတ်လပ်စွာပြောဆိုရေးသားခွင့်ဆိုင်ရာကိစ္စပါ။ဒီမိုကရေစီစနစ်မှာလွတ်လပ်စွာပြောဆိုရေးသားခွင့်ရှိရဲဆိုပေမဲ့စီးညင်းစည်းကမ်းနဲ့အညီပြောဆိုရေးသားဖို့လိုပြီးတာဝန်ယူမှုတာဝန်ခံမှုရှိရမယ်လို့ဆိုထားပါတယ်။တစ်ဆက်တည်းတက်မရော်ပြုတ်ကွဲအောင်ဂုံတိတ်ခါကြာစင်းအောင်အခြေအမြင့်မရှိတဲ့ပြောဆိုရေးသားမှုတွေရှိနေတယ်လို့ဆိုထားပြီ ရေးသားတာတွေကိုတက်မတော်ဘက်ကဥပဒေကြောင့်အရာစုပြီးအရေးယူတာရှိခဲ့ဘူးတယ်လို့လက်ရှိမှာလည်းသတင်းမီဒီယာသမားအများစုတက်မတော်နဲ့ပတ်သက်ပြီးဝေဖန်ရေးသားဖို့အတော်လေးသတိထားနေကြတာပကတိအခြေအနေပါ။
အားလုံးကိုခြုံငုံသုံးသပ်ရရင်အရင်သမရဦးသိန်းစိန်အစိုးရလက်ထက်2017နဲ့2016ကြားကာလမှာဗိုလ်ချုပ်မူကြီးမေအောင်လှိုင်ခေါင်းဆောင်နဲ့မြန်မာတက်မတော်ဟာအရင်ဆက်အနာရှင်ခေတ်တွေတုန်းကနဲ့မတူအောင်တက်မတော်ကိုကောင်းတဲ့ဘက်ရောက်အောင်ပြုပြင်ပြောင်းလဲရေးတွေအများကြီးလုပ်ခဲ့တာတွေ့နိုင်ပါတယ်။အခြားတစ်ဖက်မှာလည်းလက်နက်ကိုင်တိုင်းသားတပ်ဖွဲ့တွေနဲ့အပြစ်ခတ်ရက်စဲနိုင်အောင်သမရဦးသိန်းစိန်အစိုးရဦးဆောင်မှုအောက်မှာတက်တက်ကြွကြွပါဝင်ခဲ့တာကလည်းသမိုင်းမှတ်တမ်းပါပဲ။ပွင့်လင်းလွတ်လပ်စွာပြုလာတဲ့မီဒီယာတွေရဲ့ရေးသားမှုတွေကိုလည်းအစိုးရအဖွဲ့အစည်းတူသီးခံခဲ့ပါတယ်။ဒါပေမဲ့ဒေါ်ဆန်းစုကြည်ဦးဆောင်တဲ့အယက်သားအစိုးရလက်ထက်မှာတော့အဲ့လိုအခြေအနေမျိုးမတွေ့ရသလိုဒီမိုကရေစီဖက်ဒရယ်ပြည်ထောင်စုနဲ့ကိုက်ညီတဲ့တမတော်ပုံတရားမျိုးဖြစ်အောင်ရည်မှန်းချက်ထားနိုင်ငံရေးရဲ့နေဆုတ်ခွာဖို့စနစ်တကျပြုပြင်ပြောင်းလဲနေတဲ့အရေးအယောင်မျိုးလည်းမတွေ့ရသေးပါကြောင်းတင်ပြလိုက်ရပါတယ
်။တနင်္လာနေ့နေ့ကင်ပီယိုမြန်မာပိုင်းစီစဉ်ကိုဝါရှင်တန်ဒီစီကနေတိုက်ရိုက်ထုတ်နေပါတယ်ရှင်။ကျမတို့ Facebook စာမျက်နှာဖြစ်တဲ့ VOA Burmese News ကနေလည်းတိုက်ရိုက်တင်ဆက်နေပါတယ်။တခါတည်းရမှာကျမတို့ Internet အခက်အခဲကြောင့် Facebook ကနေပြီးတော့တင်ဆက်ရမှာပြတ်တောက်မှုတွေရှိတာကိုလည်းတိခန့်ကြပါလို့တောင်းပန်ပါတယ်ရှင်။အခုတော့အင်္ဂါနေ့ညတိုက်ရိုက်လေးလိုင်းမှာဆွေးနွေးတင်ပြမယ့်အကြောင်းအရာကိုနားဆင်ရအောင်ပါရှင
်။ဘောရှင်ပြားမာပီလူလူရဲ့တခဲနဲ့ထောက်ခံမှုနဲ့အနိုင်ရလာတဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD အစိုးရတက်တန်းအခုနှစ်နှစ်ပြည့်သွားပြီဖြစ်ပါတယ်။ဒီနှစ်နှစ်ပြည့်သွားတဲ့ကာလအတွင်းမှာ NLD အစိုးရအနေနဲ့ရွေးကောက်ပွဲကာလမှာသူတို့ဂတိကူးရေးပြုခဲ့တဲ့အတိုင်းဘလောက်များဆောင်ရွက်ပေးနိုင်ခဲ့ပြီလဲ။လူထုရဲ့မျှော်လင့်ချက်လူထုရဲ့လူလားချက်တွေကိုဘလောက်ထိဖြည့်ဆည်းနိုင်ပြီလဲ။နောက်တိုင်းပြည်ပုံမျိုးတူတဲ့အတွက်ဘလောက်ထိဆောင်ရွက်ပေးနိုင်ခဲ့ပြီလဲ။ဒီအကြောင်းကိုကျွန်တော်တို့သုံးသပ်ဆွေးနွေးမှာဖြစ်ပါတယ်။ပါဝင်ဆွေးနွေးမေးမြန်းလူရဲ့သတင်းရှင်တွေ VOA မြန်မာပိုင်းကိုကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကြိုတင်ပေးပို့ထားမယ်ဆိုရင်ဒိုင်းဒီလိုက်စီစဉ်လှည့်ထုတ်တဲ့အချိန်မှာခေါ်ယူမှာဖြစ်ပါတယ်။ဒါမှမဟုတ်ကိုယ့်ရဲ့မြင်ကိုယ့်ရဲ့ယူဆကိုယ့်ရဲ့မိကုန်းတွေကိုစာတိုင်းဖြစ်စီအတန်ဖိုင်နဲ့ဖြစ်စီကြိုတင်ပေးပို့ထားလို့လည်းရပါတယ်။ VOA မြန်မာပိုင်းရဲ့ဖုန်းနံပါတ်က12323255954ဖြစ်ပါတယ်။ email လိပ်စာကတော့ bamis@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမြန်မြန်ကြပါသွားရှင်တို့ကြိုးစားပါရစေခင်ဗျာ
။အခုဆက်လက်ပြီးတော့ထူးခြားစံပြသတင်းများအစီအစဉ်ကိုမအီတန့်စင်နဲ့ကိုငိမ့်ချန်တို့ကတင်ဆက်မှာပါ။
ဆူဇလာနိုင်ငံပါဆယ်မျိုးကလက်ဝယ်ရနာပေနဲ့နိုင်ပြပွဲမှာတော့ကိုကာကိုလာပလင်းပုံစံစိန်စီထားတဲ့လက်ကင်တစ်ခုကိုပြသထားပါတယ်။ဒီပလင်းပုံစံပတ်စံအိတ်ဟာစိန်အလုံးပေါင်း 9,888 လုံးနဲ့စီစဉ်ထားတာဖြစ်ပြီးတော့စုစုပေါင်း 120 ကားလက်ရှိပါတယ်။ဟောင်ကောင်လက်ဝယ်ရနာပြုလုပ်သူအရန်ရှူဖန်တီးတာဖြစ်ပြီးတော့ဂင်းနစ်ကမ္ဘာစံချိန်မှတ်တမ်းတင်ဖို့စီစဉ်နေပါတယ်။ကမ္ဘာပေါ်မှာစိန်အများဆုံးစီထားတဲ့ပတ်စံရဲ့အဖြစ်မှတ်တမ်းဝင်ဖို့ဖြစ်ပါတယ်။တန်ဖိုးကတော့အမေရိကန်ဒေါ်လာ3သိန်းသတ်မှတ်ထားပါတယ်။ပလင်းထဲမှာလေကလေးတွေပလုံစီတက်နေတဲ့ပုံစံမျိုးလေးဖန်တီးထားပြီးတော့ဖန်ကတော့ကြည်စံကားနိုင်ပါတယ်။ဆင်ရနာနဲ့ကိုကာကိုလာချိုရီတက်တဲ့သူတွေအတွက်အကောင်းဆုံးလက်ဆောင်တစ်ခုဖြစ်မှာပါ။
အခုလိုပြပွဲကိုထောင်၉၁၉ခုနှစ်ခရဲကကျင်းပလာတာဖြစ်ပြီးတော့ကမ္ဘာပေါ်မှာအရေးအကြီးဆုံးလက်ဝဲစင်နာနဲ့နိုင်ပြပွဲတစ်ခုလည်းဖြစ်ပါတယ်။ဒီနေ့ဧပြီလ၁ရက်နေ့မှာကြရောက်တဲ့အီစတာပွဲတော်မှာတော့ဆွေဆက်ရှိကာရဲနဲ့လှုပ်ထားတဲ့ဆွေရောင်ရုံရုပ်လေးတွေအပါအဝင်အယောင်တစ်လက်လက်တောက်ပနေတဲ့ချောကလက်ဥကြီးတွေပါထုတ်လုပ်ရောင်းချနေကြပါတယ်။ ဒီနှစ်အတွက်အခုလိုချောကလက်ရောင်းရမှုဟာတကဘာလုံးမှာဒေါ်လာဘီလီယံ100ကျော်လောက်ရှိမယ်ဆိုပြီးခန့်မှန်းထားတာပါ။ဆက်ရှိကာရက်ရွှေနဲ့လှုပ်ထားတဲ့ရုံချောကလက်အယုတ်ကလေးတွေကိုတော့တခုကိုဒေါ်လာ၂၅ဒေါ်လာနဲ့ရောင်းချတာဖြစ်ပြီးတောက်တောက်ပြောင်ပြောင်ချောကလက်ဥကြီးတွေကိုတော့ဒေါ်လာ60နဲ့ရောင်းတာပါ။အမေရိကန်ပြည်အောင်စုကယ်လီဖိုးနီးယားပြည်နယ်ဘေဗလီဟေးနဲ့ဟောလီဝုဒ်အရက်မှာရ
ထားတဲ့ချောကလက်ယုံယုတ်ကလေးတွေဖြစ်ပြီးတော့ယုံနှကောင်ပါတဲ့လက်ဆောင်မူတစ်ခုကို10ဒေါ်လာခွဲလောက်ကြာတင်ပါတယ်
ဟောင်ကောင်မှာအိမ်မွေးထွေးစနစ်ကိုပြပခရီးပို့ဆောင်ပေးတဲ့လုပ်ငန်းခေစားနေပါတယ်။ဟောင်ကောင်ထိပ်ချုပ်လုပ်ငန်းရှင်ဆိုမန်၊သူ့ရဲ့ခွေးနှစ်ကောင်ဒိန်းတောင်နဲ့ဆန်ဆန်ကိုဂျပန်နိုင်ငံကိုအပန်းဖြေခရီးပို့ဆောင်ပေးခဲ့တာပါ။အဲ့ဒီအတွက်ဒေါ်လာ3000ကျော်ကုန်ကျခဲ့ပြီးတော့သူ့ခွေးနှစ်ကောင်နဲ့အတူကိုပိုင်လေယာဉ်နဲ့ခီးသွားခွင့်ရခဲ့တာပါ။ဒီခွေးလေးနှစ်ကောင်ကိုမိသားစုလို့သဘောထားပြီးတော့အဖေအမေကိုအထူးအပန်းဖြေခရီးပို့ပေးရနေတူတယ်လို့ပိုင်ရှင်ဖြစ်တဲ့ဆိုမန်ကပြောပါတယ်။ဟောင်ကောင် Life Travel Company ကစီစဉ်ပေးခဲ့တာဖြစ်ပြီးတော့တခြားစီးပွားဖြစ်လေကြောင်းလိုင်းတွေခီးသွားတာမျိုးနဲ့မတူစေရဘူးလို့လည်းကြေညာထားပါတယ်။စီးပွားဖြစ်လေကြောင်းလိုင်းတွေမှာအိမ်ဝေးတွေဆန်နေကိုချင်းနဲ့တည်ယူရတာဖြစ်ပြီးတော့အကောက်ခွန်နဲ့ယောဂါကင်းရှင်းကြောင်းအာမခံချက်တွေအများကြီးပါလာရပါတယ်။ဂျပန်နိုင်ငံအိုကီနာဝါကျွန်းကိုသွားမဲ့အပန်းဖြေခီးမှာတော့အိမ်ဝေးတွေဆန်တကောင်ကိုအနည်းဆုံးဒေါ်လာ9000လောက်ကျတင်ပါတယ်။ကိုယ်ပိုင်နေနဲ့သွားတဲ့အခါတွေဆန်အကောင့်သေးတယ်ဆိုရင်ပိုင်ရှင်ရဲ့ပေါင်ပေါ်မှာတင်ထားနိုင်ပြီးတော့အကောင့်ကြည့်ရင်တော့လေရဲ့လျှောက်လန်းနေရာမှာထားနိုင်ပါတယ်။အိမ်ဝေးတွေဆိုင်ခီးသွားလုပ်ငန်းကိုထပ်မံချဲ့ထွင်ဖို့ရှိပြီးတော့စစ်စရာနိုင်ငံဇူရစ်မြို့နဲ့အမေရိကန်၊ကနေဒါနိုင်ငံတွေကိုပို့ဆောင်နိုင်ဖို့လည်းဆက်လက်ကြိုးပမ်းနေပါတယ်။ဩစတြေးလျနဲ့အိမ်ဝေးတွေဆိုင်တင်သွင်းခွင့်တင်းကျပ်ထားတဲ့နိုင်ငံတွေကတော့လောလောဆယ်မှာပို့ဆောင်ပေးနိုင်မှာမဟုတ်ပါဘူး။အခုလိုဒူချာစံပြသတင်းများအစီအစဉ်ကို VOA မြန်မာပိုင်းရုပ်သံရဲ့သတင်းမဂ္ဂဇင်းအစီအစဉ်မှာအပတ်စဉ်တင်ဆက်နေပါတယ်။ကြည့်ရှုအားပေးနိုင်ကြပါတယ်ရှင်။တင်းနာနေနေနဲ့ခင် VOA မြန်မာပိုင်းစီစဉ်အတွက်သတင်းချင်းချုပ်ကိုတင်ဆက်ဖို့အချိန်ရောက်ပါပြီ။ကိုကျော်ကျော်သိန်းကပြောပြမှာပါရှင်
။အိန္ဒိယဗဇန်ကက်ရှမီးယားဒေသမှာအိန္ဒိယတပ်ဖွဲ့တွေကစစ်သွေးကြွအနေနဲ့စစ်ဆင်ရေးတရက်တင်းနူနေကလုတော်မှာတိကျပစ်ဆင်3ခုတွင်လူ78ယောက်သေဆုံးပါတယ်။တိုက်ပွဲတွေအတွင်းစစ်သွေးကြွ71ယောက်စစ်သား3ဦးနဲ့ရဲသား4ဦးသေဆုံးတယ်လို့ပြည်နယ်ရဲတပ်ဖွဲ့ညွှန်ကြားမှုချုပ် SP Vaid ကပြောပါတယ်။ဆိုမလီယာတောင်ပိုင်းရှဘဘ်အောက်ပိုင်းဒေသမှာရှိတဲ့စစ်တပ်စခန်း၅ခုကိုအဲရှဘဘ်စစ်သွေးကြွတွေကတစ်ချိန်တည်းဝင်ရောက်တိုက်ခိုက်တဲ့အတွက်စစ်သွေးကြွ၁၂ဦးနဲ့အခြားသား၂ဦးသေဆုံးတယ်လို့မျက်မြင်တွေ့သူတွေနဲ့ဆိုမလီယာတောင်ဝန်ရှိသူတွေကပြောပါရယ်။မကြာခင်မှာကြားအောင်တော့မယ်မြန်မာတက္ကသိုလ်1380ခုနှစ်အတွက်အစိုးရအနေနဲ့စူပေါင်းအင်အားကိုလေးထားပြီးနိုင်ငံရဲ့စိန်ခေါ်မှုကြီးတွေကိုကြော်ဖြတ်ဖို့တနိဋ္ဌာန်ချလိုက်တဲ့အကြောင်းအစိုးရတက်တဲ့နှစ်ပြည့်နှစ်ပတ်လည်ဤဗီလာတရဲ့တနင်္ဂနွေကရုံးမြင့်တညာကနေတနိုင်ငံလုံးကိုပြောတဲ့မိန့်ခွန်းထဲမှာဒေါက်ဆန်းစုကြည်ကပြောသွားပါရယ်။တိုင်းပြည်ကိုမျိုးတူတက်ဖို့စပြီးရုံးကန်လှုပ်ဆောင်နေရစီမှာပြည်တွင်းပြည်ပစိန်ခေါ်မှုမျိုးမျိုးနဲ့ရင်ဆိုင်နေရတယ်ဆိုတာကိုလည်းဒေါန်ဆန်းစုကြည်ကထည့်ပြောသွားပါတယ်။တောင်ပြိုးပင်လယ်အတွင်းပိုင်နေရေပိုင်နဲ့တက်တနာငင်းပွားမှုဖြစ်ရှင်းတာမှာသီးခံစိတ်မွေးပြီးတော့ဖြစ်ရှင်းကြဖို့ဗီယက်နမ်နဲ့တရုတ်နဲ့နိုင်ငံအကြားသဘောတူလိုက်ကြပါတယ်။ဗီယက်နမ်နိုင်ငံဟနွိုင်းကိုရောက်နေတဲ့တရုတ်နိုင်ငံသားရဲ့ဝန်ကြီးဝေါင်ဂျီနဲ့ဗီယက်နမ်နိုင်ငံသားရဲ့ဝန်ကြီးဖန်ဘင်းမင်းတို့တွေ့ဆုံပွဲပြီးတနင်္လာနေ့ပူးတွဲသတင်းစာရှင်းလင်းပွဲမှာအဲ့လိုပြောသွားတာပါ။ပိုင်နေပြည်နယ်ကိုပူကြီးထောက်အောင်လို့ပဲတနိုင်ငံတည်လျောင်ဖြစ်ရှင်းနေတယ်လို့ဝန်ကြီးတွေကပြောပါတယ်။တရုတ်နိုင်ငံကလွှတ်တင်ထားတဲ့တရန်ကောင်1အာကာသစခန်းဟာကမ္ဘာပြည်စီကိုဥတီလာနေပြီးမကြာခင်နိုင်ပိုင်းတွေအတွင်းမှာပဲကမ္ဘာလူထုတွေကိုပြောင်းဝင်လာဖွယ်ရှိတဲ့အကြောင်းကယ်လီဖိုးနီးယားခြေစား Aerospace Corp ကအစောပိုင်းထုတ်ပြန်ထားတဲ့ခန့်မှန်းချက်မှာပြောထားပါတယ်။ရှစ်တန်ခွဲလေးချိန်ရှိပြီးကျောင်းကျူပူဘတ်စကားရွယ်လောက်ရှိတဲ့အာကာသစခန်းရဲ့အစိပိုင်းအများစုဟာကမ္ဘာလူထုနဲ့ထိတဲ့အချိန်မှာမီးလောင်ကျွမ်းသွားမယ်လို့ခန့်မှန်းထားပါတယ်ခင်ဗျာ။
ကိုကျော်ကျော်သိန်းပြောပြသွားတာပါ။သတင်းချင်းချုပ်ကိုနားဆင်ခဲ့ကြတာပါရှင်။ဒီကနေ့မနေ့အစီအစဉ်ထုတ်လွှင့်ရေးမှုကတော့ဒေါခင်မျိုးသက်ပါရှင်။အင်ဂျင်နီယာကတော့ဂျိုနာဂမ်မင်းဖြစ်ပါတယ်။တနင်္လာနေ့နေ့ခင်ပြည်ဝေးမြန်မာပိုင်းအစီအစဉ်ကိုနားဆင်ခဲ့ကြတဲ့ကဘာတလွားကသွားရှင်အားလုံးကိုကျေးဇူးအထူးတင်ပါတယ်ရှင်။ရှင်လန်းချမ်းမြေ့ကြပါစေ
။
This program has come to you from the Voice of America, Washington.